မိညာကဝိညာဉ်ဟောတဲ့ထဲမှာမြတ်စွာဘုရားရဲ့တရားတော်များဟာဝိဒသနာတရားဟာကိုယ်ပင်မစိတ်ပင်မရတယ်မဟုတ်ဆရာနည်းကြကြနည်းကောင်းရထားရင်ကိုယ်အိမ်မှာကိုယ်ဒီဝါးရင်နဲ့တွဲဖက်ပြီးတော့ရှုလို့ရတယ်လို့မိညာကဥစဉ်မဟောခဲ့ဘူးလားအေးဘုရားလက်ထက်ကလည်းအဲ့ဒီနည်းနဲ့မဉ္ဇဉ်ပုံဉ္ဇဉ်ရတဲ့သီရိကာဆိုတဲ့အမျိုးသမီးလေးအသိဉာဏ်ကျွမ်းရင်းနဲ့အနာဂတ်ဒီပုံပြောခဲ့ပါအဲ့တော့အခုပို့ပြီးတော့ခံလို့အောင်လေရင်ဆရာတော်ဘုရားကြီးကိုယ်တိုင်ကဥဒင်းပြောတဲ့အတိုင်းရေးထားပုံဒီမှာဥဒင်းကအတိအကျဖတ်ပြပါမယ်။ဒါစာပေသမားတွေလည်းပဲကိုယ်ခံလုံသွားတာပေါ့။ဩဆရာတော်ဟာဒီလိုအတိအကျကြည့်လို့ရေရဲဝင်ဟောတာပါလားလို့ဖြေသွားလိမ့်မယ်။လေရင်ဆရာတော်ဘုရားကြီးဆိုတာပြည်နေတယ်လည်းပဲယဟန္တာကိစ္စပြီးသွားတဲ့ပုဂ္ဂိုလ်တွေပါ။ဒီမှာရပฏิပတ်တိသာသနာဝင်မှာထိတ်တန့်ဆရာတော်ကြီးများဖြစ်ပါတယ်။ဗရိယပฏิပတ်ဆွေဆောင်ရတဲ့ဆရာတော်ကြီးတွေ။နောက်တစ်ခုကအခုလိုဝိပဿနာတရားမနာကြအာမထုတ်သေးပဲနဲ့ပါရမီလွှဲချတဲ့ပုဂ္ဂိုလ်ကြီးရှိတယ်မို့လားတို့ကပါရမီရှိသေးပါဦးဒီလိုတရားနဲ့မတန်သေးဘူးဆိုပြီးတော့ဝိပဿနာတရားကိုဝေဝေကကြောင်းနေတရားခံဖို့ဆိုခေါ်မရအဲ့ဒီပုဂ္ဂိုလ်ကြီးအယူဆအမှားလေးကိုလည်းပဲမိုးကိုဆရာတော်ကြီးရဲ့တာဝကမှာပါရမီမလိုဆိုတဲ့ဒီစကားလေးကိုဦးဇင်းအကျဉ်းရှင်းပေးပါမယ်ခန္ဓာရှိစက်မသွားမီဒါရီယာတရားအားထုတ်တဲ့ယောဂီတိုင်းဝိပဿနာဓမ္မတန်အရေးကြီးပြည့်တင်လို့ပါပဲပရမသုတ်အနေနဲ့ဝိပဿနာခဏိကဓမ္မတည်းနဲ့ရှုတဲ့ဝိပဿနာဟာမိမိအိမ်မှာစီးပွားရေးနဲ့တွဲဖက်ရှုလို့ရတယ်ဆိုတဲ့ဇာတ်ကားကိုဒေဝီဆရာတော်ဆရာကြီးပြောခဲ့ပုံဦးတင်ကဆရာတော်ကြီးရေးထားတဲ့အကြံအတိအကျဖတ်ပြန်မှာဖြစ်ပါတယ်ဒီသာဘက်ကဘယ်ရပါလဲဆိုရင်ဒေဝီဒီဝိနီပေါင်းချုပ်တတ္တိယရဲ့သာမျက်နှာ316အာဟာရဒီဝိနီကျမ်းလို့ပြီးတော့ကောင်းလို့ထားပါတယ်ကြရွေးရဲ့ဒီနေ့ကောင်းတယ်ဥပ္ပဒိမှာအားလုံးရှိပါနားထောင်အောင်အဲ့ဒါမင်းညကဥစဉ်လူနဲ့သောတာပန်လို့ပြေးနေတာဒါလည်းမပြောခဲ့ဘူးလားအဲ့အဲ့ဒါပြေးတယ်နဲ့လေဒီဆရာတော်ကြီးကိုယ်တိုင်ပြောခဲ့တဲ့စကားနားထောင်ကြည့်ရအောင်ဒီဝိပဿနာကမ္မထံအရာမီးဒီအလုံးနဲ့နဲ့ပြေးမွေးလာ၏ဟောပြောပြန်တာသုံးမသွန်တင်တော့ဆရာနေရာကြလိုလာ၏မှန်မူလားယောဂီတို့အေးဆရာကောင်းနေရာကြလူတယ်တဲ့အနိကနားလည်အောင်သူတင်မဲ့ဆက်ပြီးပင်တော့အရာ၌နေရာကြသိနိုင်အောင်ဟောပြောမှုရှင်းရှင်းအောင်အားထုတ်ရမည့်အရာ၌နေရာကြခင်ွက်မြင်ွက်ပေါ်အောင်ပြသမှုတွေကဆရာတာဝန်ပြီးဆရာကဒီတစ်ပည့်တွေကိုမြင်တဲ့အခါကြားတဲ့အခါနားတဲ့အခါစားတဲ့အခါထိတဲ့အခါတွေ့ခြင်းပြီးတဲ့အခါအားလုံးမှာသူ့တက်အောင်ဆရာကနေရာကြသင်ပေးရမှာဒါဆရာတာဝန်သာဝဉ္ဇဉ်အဝိဉ္ဇဉ်တာဝဉ္ဇဉ်ရောဟုတို့ကိုသင်ပေးနေပါပြီ။ခင်ွက်မြင်ွက်ပေါ်ယုံညံ့နဲ့ကမ္မထံကိစ္စခရီးရောက်နိုင်သေးတယ်မဟုတ်။ရှင်မြင်အောင်အားထုတ်ရန်အချက်ကိုခရံသွင်တင်ကြတာယူလှလာကြည့်ရင်းမိတော့အခါအထင်အမြင်နေ့စဉ်တိုးပွားစေရန်ယဟန်ဖြစ်ခဲ့အံစိတ်ငြိမ်းရာတောတောင်ရက်တို့ဝင်၍ဆက်တန်သောဝိရိယဖြင့်လှရှည်ညှင်းများအားထုတ်မှုယဟန်ဆိုရင်လည်းပဲဆရာကြီးကနေရရင်ထိုင်နေတဲ့နေရာသွားပြီးတော့တော်တော်နေမှာသွားပြီးတော့အားထုတ်ပါတဲ့လူဖြစ်ခဲ့အံဟောယောဂီတို့အတွက်အိမ်စည်းဝါးနဲ့တွဲဖက်ယူလှရှည်မြင့်များတွဲမြဲမှုတွေကတတိတာဝန်ဒီယောဂီတို့ကိုယ်တိုင်ဟောလာအခုတည်းကဆရာနိဗ္ဗာန်ဒီတိုင်းဒီဝါးရည်လဲလှုပ်စည်းဝါးလှုပ်တဲ့ဂျားတွေကဂျားသမားကျူပွားဖို့ကတတိတာဝန်ဘုသူတာဝန်အေးဒါယောဂီတို့ကကျူပါမယ်အာနာပါနအစရှိသောကမ္မထံမျိုးတွေကပြောဟောမှုအလွန်လွယ်နမိတ်အထင်ရအောင်အားထုတ်မှုအလွန်ခဲကြီးသမထလေးတို့အာနာပါနာပေါ့ဝင်နေထွက်တယ်မှတ်တယ်အဲ့ဒါယောဂီတို့ဝင်နေထွက်တယ်လို့ပဲသိနေရင်အဲ့ဒါသမထလို့ခေါ်တယ်သမထကမ္မထဝိပဿနာမဟုတ်ဘူးအဲ့လိုသမထကမ္မထလုံရင်းနဲ့သမာဓိတွေတည်လာတဲ့အခါမှာသစ္စာပရမခန္ဓာ၅ပါးဖြစ်ပုံပြက်ပုံကိုအဲ့ဒါအနိစ္စရှိသွားတယ်အဲ့ဒီကျမှဝိပဿနာရောက်အဲ့တော့အဲ့လိုဝိပဿနာဘုရားနဲ့တမထတင်အားထုတ်တာကတဲ့နမိတ်ရဖို့တော့အင်မတန်ခက်တယ်တဲ့နမိတ်ရဖို့သူကြတို့ပြအာနာပါနာမြန်မာလုပ်တဲ့အခါမှာသူတို့အလင်းရောင်နေတိမ်နေတောင်းနေမြင်တာရှိတယ်အဲ့ဒါဟာနမိတ်လို့ခေါ်တယ်အဲ့လိုနမိတ်ရဖို့တော့အင်မတန်ခက်တယ်တဲ့ဇံပင်ရဖို့တော့တော်တော်ဝေးတယ်ပေါ့သူကဇံပင်ကိုရစေတာတမထကမဉ္ဇဉ်ပုံဉ္ဇဉ်မရစေပါဘူးဝိပဿနာကမှမဉ္ဇဉ်ပုံဉ္ဇဉ်ရစေတာအိမ်၌နေ၍စည်းဝါးနှင့်တွဲဖက်ခြင်းကမရ။အဲ့ဒီတမထလောက်ကြတော့အိမ်မှာစည်းဝါးနဲ့တွဲဖက်ခြင်းရှိလို့မရဘူးတဲ့။ဘုရားတမထကလူတွေအလုံးမဟုတ်ဘူးလို့ဆိုလို့ စိတ်ငြိမ်ရာသို့ထွက်၍အပြင်းထန်အားထုတ်နိုင်မှနမိတ်ကိုရနိုင်၏။တာမရီသွန့်ဟုတ်လားကြောင်းကန်နေသွန့်ပြီးတော့ဟိုးတောတော်နဲ့တယောက်တည်းသွားပြီးတော့နေရာမှာစိတ်ငြိမ်တဲ့နေရာသွားအားထုတ်မှသူကနမိတ်တွေဇန်တွေအတွင်းငြိမ်ရရတာတဲ့ဒါသမထလိုင်းဝိပဿနာမဆိုင်ဘူး။ဝိပဿနာကမ္မထမှုမြည်ဒီကဉာဏ်လုတ်ဖြစ်ရေဟောပြတယ်နော်ဆရာတော်ကဉာဏ်လုတ်တဲ့။တမာရီရအဓိကလုံးမဟုတ်ဘူး။ဇန်ပင်ရရဘဝတမာရီရအဓိကလုံးမဉ္ဇဉ်ပုံညာရဖို့ဝိပဿနာကဉာဏ်ပညာအဓိကအရာကိုပြန်မှတ်တာဝိပဿနာလုပ်တဲ့အခါမှာဉာဏ်ကရှေ့ဆောင်တယ်တမာတိကနောက်လိုက်ပါသမထလုပ်တဲ့အခါမှာတမာတိကရှေ့ဆောင်တယ်ဉာဏ်ကနောက်လိုက်ဉာဏ်ရင်းချီဒီလိုပွားတယ်ဝိပဿနာကမ္မထံတင်မူကဉာဏ်လုပ်ပြီးလဲလုံရင်းဖြစ်နိုင်ဤရာလုံရင်းလည်းဖြစ်နိုင်ဤလေသွားရင်းဝင်ထမ်းရင်းရောင်းရင်းဝယ်ရင်းအစရှိသည်ဖြင့်အိမ်ရဲ့လို့အိမ်စည်းဝါးနဲ့တွဲပက်နိုင်တည်းကံပြေသာညာမတိကြဘူးလားအေးဤကောင်းရရင်ကိုယ့်အိမ်မှာကိုယ်စည်းဝါးနဲ့ကိုယ်ပြက်စရာမလိုပါဘူးနဲ့တွဲပက်ပြီးတော့ရှိပါဘုရားလက်ထက်တော်၌တမထကမ္မထံကိုပေါက်ရအောင်လုပ်နိုင်တော်သူသည်အလွန်နေ၏ဇန်ဒီပင်ရတဲ့ပုဂ္ဂိုလ်လည်းဘုရားလက်ထက်ကလူတွေမှမရှိပါဘူးအိမ်၌နေ၍အိမ်စည်းဝါးဖက်တွဲ၍တွဲနေကြသူအလွန်များ၏ကိုယ်စကားမှန်၏သမထကမ္မတံပေါရောက်သူလူ၌အလွန်နေ၏ယဟန်တို့၌ယဟန်တို့၌သာအများ၏ဝိပဿနာကမ္မတံပေါရောက်၍သောတာပန်အရိယာဖြစ်ကြသူကလူ၌အလွန်များ၏လူသောတာပန်တစ်ထောင်ကိုယဟန်သောတာပန်တစ်ယောက်ကြထား၍ရည်တွေ့တော်လဲယဟန်ဘက်ကသာကုန်လျာ၏လူဘက်မှမကုန်လျာဤမျှလောက်များကြရဲ့ခြင်း၏အဘဲကြောင့်ဤလောက၌ရှိရင်းကပင်ယဟန်အလွန်နေ၏လူကမူမိစီမတိုင်၏အပြည့်ရှိလူသောတာပန်လည်းပြည့်မတတ်ပင်များလာ၏သို့တို့များလာခြင်းကအိမ်စည်းဝါးနှင့်ဝိပဿနာတွဲခြင်း၌တွဲသာလှသောကြောင့်သည်အကျိုးအားဖြင့်အစေခံအိမ်ကျုံမှအခါကားပြုလေဖြစ်တော်လေသံဝေကတတိကောင်းကောင်းရှုပါလျင်ဝိပဿနာဖဲ့တွဲနိုင်တော်သည်သာသည်ဤနောက်သောစကားဆိုခြင်းဝိပဿနာမှုမည်သည်လူတို့လည်းတွဲမြဲခြင်းကအလွန်ကောင်းလာကြောင်းပြလျင်စကားသည်အဲကြောင့်ဝိပဿနာကြတော့အဲ့ဒါလူဘုဟုအာလုံးစည်းပွားနဲ့တွက်ပတ်ပြီးတော့ရပါတယ်လို့ဒါလည်းဒီကြတော့တရားရေးရတဲ့မြင်ဖြစ်တယ်။နောက်ညပတ်တဲ့ယောဂီတို့အဲ့ဒါယောဂီတို့မဟာစီဆရာတို့ရဲ့လင်္ကာလေးတစ်ခုရှိတယ်။လိုက်ဆိုကြည့်ရအောင်ဒီမှာမဟုတ်ဆရာတို့ရဲ့စကားလေးဖတ်ပြရမယ်။နိဗ္ဗာန်ကြည်ပြီးရောက်ခဲ့သည်ပါရမီမထယပါရမီကြလျင်ဝိထေတွင်ဘူဝင်ဆင်းရဲရာနိဗ္ဗာန်ကြည်ကြီးရောက်ခဲ့သည်ပါရမီမထယပါရမီကြလျင်ဝိထေတွင်ဘူဝင်ဆင်းရဲရာသာမာသီတော်ရဲ့ဩဝါဒတည်းဇာတိဆိုလို့ရင်းကတော့ငါတို့ကနိဗ္ဗာန်မရနိုင်ပါဘူးဝိပဿနာအလို့ဆိုတာဟာပါရမီရှိတဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်တာတို့ကပါရမီမှမရှိပါပဲဆိုပြီးတော့ပါရမီလွဲချရင်နိဗ္ဗာန်နဲ့ဝေးပြီတဲ့ဝိထေကဘယ်တော့မှမလွတ်တော့ဘူးလို့ဆိုလိုပါတယ်ဒါကြောင့်ယောဂုတို့အကျဉ်းမရမှာကပါရမီဆိုတာမိုးကြချေဖို့မဟုတ်ပါဘူးလုံယူမှရတယ်ဆိုတဲ့စကားလေးကိုအဲဒီမှာဆွဲအောင်မှတ်ထားပါအဲ့တော့အဲ့လိုပါရမီလွှဲချတဲ့ပုဂ္ဂိုလ်များကိုမဟုတ်ဘူးဆရာတို့ရဲ့အခုလိုတတိပေးပါတယ်ဒါဥစဉ်ဒီဆရာတို့ရဲ့တရားသက်ကဘယ်ကရတယ်ဆိုရင်ဓမ္မဒီဝါသာဆောင်အတွဲ39အမှတ်30 2000ခုနှစ်မတ်လတုန်းကမဟုတ်ဘူးဆရာတို့ရဲ့နိဗ္ဗာန်ရရကျင့်သုံးများဆိုတဲ့တရားတွေကကောင်းလို့ခြင်းဖြစ်ပါတယ်ဆရာတို့ရဲ့စကားကပါရမီစကားလည်းမပြောကြနဲ့ယောဂီတို့တတိပေးနေတာ။တာဝကဉာဏ်အရာမှာပါရမီမလိုဘူးလို့တစ်ထစ်ချမှတ်လိုက်ကြ။ဒီထက်ဟာပေတဂောပရိဒပါဠိတော်မှာအတိအလင်းဟောထားတာရှိတယ်။သံတရားပြဖို့မလိုဘူး။ဒုဝေဟေတုဒုဝေဖြစ်စရာတာဝကတသမ္မာဒိဋ္ဌိယဥပါဒါယအဲ့ဒီပေတဂောပရိဒပါဠိတော်ကိုကျွန်တော်ကြီးကထုတ်ပြတယ်။တာဝကဉာဏ်အရာမှာအထောက်အပံ့နှစ်ချက်ပဲလိုတယ်ဒါလားယောဂီတို့ကတော့တာမန်သတိတာဝကပုဂ္ဂိုလ်တွေကမဉ္ဇဉ်ပုံညာရဖို့အင်္ဂါ2ချက်ပဲသိကြမှာ ပရဒေါသဂောတော်သစ္စာနုတန်တိဣဇ္ဇတင်္ကယောနိတော်မနတိကရောတော်ဟုတ်ကဲ့ဒါလေးဆက်ရှင်းပြရဲသစ္စာတရားနာကြားမှုနဲ့နှလုံးသွင်းမှန်ကန်မှုတို့ကလူအရဟံသက္ကတိတာဝကတွေမဉ္ဇဉ်ပုံဉ္ဇဉ်ရဖို့အင်္ဂါမျိုးချက်ကိုပြီးပြီသစ္စာတရားနာကြားမှုနဲ့နှလုံးသွင်းမှန်ကန်မှုဒီနှစ်ခုပဲလိုတယ်လို့ဆိုလိုရင်းဖြစ်တယ်ဒီစကားထဲမှာပါရမီမပါဘူးဒီအကြောင်းတစ်ခုညီညွတ်ရင်မဲ့ဖို့ကိုရတယ်ဆိုတော့ပါရမီမလိုဘူးဆိုတဲ့အတိတ်ကအလိုလိုသင်ကြားပါတယ်။ဟာ။ဉာဏ်ပိသပြီးသွားတဲ့မဟုတ်ဆရာတော်ကြီးရဲ့တရား။ဒါမျိုးလို့ဒီကျင့်ယောဂီတို့ဆရာတော်ကြီးကစိတ်အကျဉ်းမဖြစ်ဘူး။ဦးဇင်းကအနေနဲ့အကျဉ်းဖြစ်ပြမယ်။ဒါကြတော့ဆရာတော်ကြီးကပါရမီကိုလုံးဝပယ်တာမဟုတ်ပါဘူး။အဲ့တော့ဦးဇင်းတို့ပါရမီကိုဘဝနဲ့ချီပြီးတော့ဖြည့်ကျင့်ရတဲ့ပုဂ္ဂိုလ်တွေရှိတယ်လို့ဘဝနဲ့ကြည့်ပြီးတော့ဖြည့်ကျင့်စရာမလိုတဲ့နာဝကတွေလည်းရှိနေတယ်။ဒါကြောင့်ယောဂီတို့မှတ်ရမှာကသမ္မာသမ္ဗုဒ္ဓဘုရားရှင်ဖြစ်ဖို့ဆိုရင်ပါရမီတွေကို၄ပင်ရှိနေသဘာတည်းပါရမီရှိရပါရမီလိုဖို့လိုတယ်။ဖြည့်စေကဗုဒ္ဓဘုရားငယ်ဖြစ်ဖို့ဆိုရင်အဲ့ဒီပါရမီတွေကို၅တင်ရှိနေသဘာတည်းရှိရရှိမှဖြည့်စေကဗုဒ္ဓဖြစ်တယ်။အဲ့ကသာဝကခေါ်တဲ့အရှင်သာရိပုတ္တရာနဲ့အရှင်မမောက္ကလံတို့ပုဂ္ဂိုလ်နှစ်ပါးဖြစ်ခြင်းပေါ့ဘုရားရှင်ရဲ့ဘေးမှာလက်ရရင်လက်ဝဲရင်အဲ့ဒါလိုဖြစ်ခြင်းရင်တော့တသိင်ရှင်နဲ့သဘာတသိင်ပါရမီရှိရပါတယ်ဟုတ်လားအခုယောဂီတို့ကြားဘူးတဲ့ရှင်သေဝုလိမထေရတို့အရှင်ပါကုလမထေရတို့အရှင်မဂတ္တဗမထေရတို့အရှင်အာနန္ဒမထေရတို့လို့မဟာတာဝကကြီးထဲမှာပါဝင်ခြင်းရင်တော့သဘာတသိင်ပါရမီရှိရပါတယ်ယောဂီတို့ဝိဇ္ဇနုလို့အခုဘဝမက်ဖို့ရရင်အခုဘဝယူလိုက်မဲ့ဆိုတဲ့တာမန်တာဝကကိုတော့ပကတိတာဝကလို့ခေါ်ဟောပေါ်ပြီးဟာတာဝကအဲ့ဒီပကတိတာဝကကြတော့ဘဝနဲ့ချီပြီးတော့ပါရင်ဖြစ်ရမလို့ဟောရှင်းနေရုပ်ကိုမဟုတ်ဆရာတို့ကဒါကိုကြည့်ပြောတာဒါဆရာတို့တမန်ကဒါမှပါဘူးပေါ့ဒါဝိညာဉ်ဖြစ်ဆက်ပြီးတဲ့ယောဂီတို့ရှင်းသွားအောင်အဲ့တော့ပကတိတာဝကယောဂီမှာပါရင်မလို့ဆိုတာလုံးဝမလို့လို့ပြောတာမဟုတ်ဘူးဘဝနဲ့ချီပြီးတော့ဖြစ်ရမလို့ဘူးလို့ပြောတာအဲ့တော့ဘယ်လိုလိုလဲဆိုရောက်တော့ခင်ကြပါတော့ခုတရားဝဲ6ညချီပြီးဗန္ဒညတော့အဲ့တော့ယောဂီတို့လုံးဝပါရမီရှိရင်လေခြေပိုင်းမှာ7ညနာခဲ့တဲ့တရားယောဂီတို့ဒီနေ့6ညမှာအားလားမဟုတ်ရဖို့ပါရင်ဖြစ်သွားတာပဂတိတာဝကအဲ့လောက်ပဲလို့နောက်ဆုံးကိုယ်ကောင်ပြောပါဗျာအခုတရားဝဲစားတဲ့7ညကြီးပါ7ညယောဂီမရရင်5မိနစ်လောက်နာပြီးရင်7ညကြီး5မိနစ်ကနာတဲ့ပါရမီဟာ7နာရီ10မိနစ်မှာမက်ဖို့ရဖို့ပါရင်ဖြစ်သွားပြီယောဂီတို့ပိဋိတော်ကအဲ့လောက်ပဲတို့တော့ယောဂီတို့အခုဘဝလိုချင်အခုဘဝမရဘူးလားအားတက်เสียပါဘောရနော်အဲ့ဒီယောဂီတို့တလုံးမှမလွတ်အောင်ကြိုးစားပြီးတော့နာကြစမ်းပါအဲ့တော့ယောဂီတို့မနေ့ကအဆက်သွားကြဆိုမနေ့ကဦးဇင်းယောဂီတို့ဉာဏ်စိတ်ကြောင့်ခန္ဓာ၅ပါးဖြစ်ပုံပြက်ပုံကြားစိတ်ကြောင့်ခန္ဓာ၅ပါးဖြစ်ပုံပြက်ပုံနာမ်စိတ်ကြောင့်ခန္ဓာ၅ပါးဖြစ်ပုံပြက်ပုံပြီးပါပြီဒီနေ့ယောဂီတို့ရေစားစိတ်ကြောင့်ခန္ဓာ၅ပါးဖြစ်ပုံပြက်ပုံသွားရမယ်ဟုတ်လား။ဒါယောဂီများရေနေတဲ့ယောဂီတို့အစားအစာတွေမစားကြဘူးလား။စားတယ်တဲ့။စားတော့ယောဂီတို့သူလည်းပဲယောဂီများအတိုက်တဲ့အခံတဲ့အပွင့်တဲ့လူရှိတာပဲ။အဲတော့သူတို့ဈာစကားနဲ့စပြီးတော့ယောဂီတို့ပါရမီလေးပေါအောင်နည်းနည်းစူကြည့်အောင်ပေါ့နော်။ဈာစကားပါရောက်တော့ကြာတော့လဲယောဂီများဒါနှုတ်ကဲ့သွားလိမ့်မယ်။အဲတော့ဆိုကြည့်အောင်ဇိင်ဝါဓာတ်ရာသဓာတ်ဇိင်ဝါဝိညာဏဓာတ်ဇိင်ဝါဓာတ်ရာသဓာတ်ဇိင်ဝါဝိညာဏဓာတ်ဟောယောဂီတို့ဓာတ်ဘယ်နှပါတို့အေး၃ပါးရောက်လိုက်တော့သူ၁၇ပါးတခါတည်းသူ့ဘောသူယောဂီတို့တိုင်းအလုတ်ပြန်ရင်လည်း၁၇ပါးပြည့်သွားလိမ့်မယ်အဲ့ဒါယောဂီတို့ဒါလည်းပဲသူတို့ဟာဒါအဲ့ဒီမှာဇိင်ဝါဓာတ်ဆိုတာကအခန္ဓာပဲပရဒတ်ဆိုတာအတိုက်တက်ပေါ့ဇိင်ဝါဝိညာဏ်ဆိုတာအပေါ်တက်လဲခေါ်တယ်အပွင့်တက်လဲခေါ်တယ်အဲ့တော့ဒါကယောဂီတို့သံလုံးနဲ့ပြောလိုက်တာပေါ့ယောဂီတို့အရက်သုံးစကားနဲ့ပြောရင်ဒီလိုပြောရမယ်ဒါလိုက်ဆိုလိုက်ရှားအရသာသာတိစိတ်ရှားအရသာသာတိစိတ်ဆိုကြည့်သုံးကသာတိစိတ် ေယောဂိညာအရဟံလက်တွေ့ကြည့်ရမယ်ဓာတ်တုံးပါပဲအဲတော့ဒီညာမှာယောဂိတို့ရုပ်တတ်နှမျိုးကိုတခါတည်းကျင့်ပေးမယ်ကြာရဲ့အလဲကောင်မှာကြာပွင့်ဖြန်းတရံလေးရှိတယ်အဲ့ဒီကြာရဲ့အလဲကောင်တက်တဲ့ကြာပွင့်ဖြန်းတရံလေးဟာအဲ့ဒီနေရာလေးဟာဘုရားတို့ယောဂိတို့အရာသာကိုခံစားတဲ့ဒိဉ္ဝါပတ္တာဒယုတ်ကြည့်တဲ့နေရာလေးပါပဲယောဂီတို့ရေအခုပြောခဲ့တဲ့ရုပ်တ္တအလုံးဟာလည်းပဲရှင်းရခဲ့တဲ့ပရမပထဝီတ္တကဲ့သို့အမြဲတမ်းဖြစ်ပြီးတော့ပြည့်နေတယ်လို့သိချပါအောင်လားယောဂီတို့ယက်တီချင်းလုံးဝမရှိပါဘူးအဲ့ဒီပရမပထဝီတ္တကြီးဒီသစ္စကံမှာအချိန်ပေါင်းကလေး980ကျော်ပြည့်နေတယ်လို့မင်းညာကသာပြောခဲ့တယ်ဟုတ်လားအခုမျက်နှာဝင်းအလဲကသကုပရရအကျုပ်ကလေးဒီလည်းပဲသစ္စကံမှာအချိန်ပေါင်းဘလောက်ပြန်မှာတော့ကလေး980ကျော်ပြည့်နေတာမနာဘူးတခါဟောဒီနာအတွင်းလက်စုပ်ကွင်းတရံရှိတဲ့နေရာမှာတည်တဲ့သောတပရရအကျုပ်ကလေးဒီလည်းပဲသစ္စကံမှာအချိန်ပေါင်းဘလောက်ပြန်မှာကလေး980ကျော်နေနေပြန်တခါဦးဇင်းတို့ဒီကာဏပတာရကြတော့နှာခေါင်းအတွင်းမှာထိတ်ခွန်တရံပုံဏလေးပေါ့အဲ့ဒီနေရာလေးမှာဒါအနံ့ကိုသိတဲ့ကာဏပတာတွေကိုကြည့်ကြည့်ပါလေအဲ့ဒီကာဏပတာတွေဒီလည်းပဲတစ်ဆက်ကမှအချိန်ပေါင်းကလေး980ကျော်ပြည့်နေတယ်ဒါကယောဂီတို့လန့်ပြီးတော့မြင်ရတဲ့အခြင်းရူပါယုံကြားတဲ့အတန်တတ္တာယုံနားတဲ့အနံ့ကန္နာဝင်ရလည်းပဲဘုရားကနည်းလည်းကောင်းမယ်တစ်ဆက်ကနဲ့အချိန်ပေါင်းကလေး980ကျော်ပြည့်နေတယ်ပရမေဒယောဂီရောအမြဲတမ်းပြတ်နေတာဒီတော့အခုယောဂင်များရဲ့အဲ့ဒီကြာရဲ့အလယ်မှာဇိန်ဝါပတာရအကြည့်ုပ်ကလေးအဲ့ဒီကြည့်လို့ယောဂီတို့ကဆိုကြပါစို့ကျက်သားရင်းနဲ့ဓမင်းစားရင်ဓမင်းနဲ့ကျက်သားတွေပဇတ်ထဲထဲလိုက်ရောအဲ့တော့အရာဟာယသယုတ်ဘာယုတ်တယ်ကြာပေါ်တင်ပြီးတော့ဝါလို့ရတဲ့အရာမှန်တယ်များယသယုတ်ကြည့်လို့အဲ့ဒီရတော့ယောဂီတို့ယာသယုံနဲ့စောစောကဇေဝမတာတာသွားထိတော့ယောဂီတွေဟောသာတိစိတ်လို့ယောဂီများစိတ်ကလေးပေါ်မလာဘူးလားဟောယောဂီတို့သုံးခုရှိပါပြီပေါ့ဒီတော့ယောဂီများအဲ့ဒီမှာကြာရဲ့အလယ်မှာရှိတဲ့ဇေဝပတာတာယုတ်ကလည်းပဲယုတ်တရားကြာပေါ်မှာလာထိတဲ့ကျသားရင်းတို့သမင်းတို့ဆိုတာပဲလေယုတ်တရားယာသယုံဒီတော့ယောဂီတို့သူတို့နှစ်ခုသည်ယုတ်တရားဖြစ်လို့ဘာကန္နာဖွဲ့မလို့အေးရူပကန္နာဖွဲ့ယောဂီတို့ဉာဏ်ဉာဏ်အများကြီးရင်လာပြီဒါပါရမီဖွဲ့တဲ့ယောဂီတို့ဒါယောဂီတို့ရေအဲ့ဒီလိုစားတဲ့အခါမှာဟာငါစားတာဝတ်သားပဲသို့မဟုတ်ကြက်သားပဲလို့သိလိုက်ပြီတဲ့အဲ့ဒီသိတဲ့စိတ်ကိုဒါပါဠိလိုဇင်ဝါဝิญဉ္စိတ်မြန်မာလိုစားသည့်စိတ်စားသည့်တည်းလေးပေါ်မလာဘူးလားယောဂီတို့အဲ့ဒီစားသည့်စိတ်ကိုကြတော့စိတ်တရားဖြစ်လို့ဘာကန္နာဖွဲ့เออวิญญาณเนี่ยขันธ์อ่ะเว้ยยกิโรยไอ้หลูใต้จิตตันจิตตันอเมรันละจิตได้สติติก็คุณะลงลงมาပြောเกวูล่ะเออมันมีแต่ธรรมะนี้ที่ชื่อแต่ตัวตะคอกเปลี่ยนပြောเหมือนกันไลท์สู่ขันธ์ตาเวทนาปัญญาสีระนาเอกกตะตาชีวิตไตรติมนติการาขันธ์ตาเวทนาปัญญาสีระนาเอกกตะชีวิตไตรติมนติการาอ๋อยกิโตสติติ5ခုလုံးသူอ่ะကောင်းတဲ့စိတ်ကြည့်လဲဒီစติติ5ခုတော့လာရှင်းတာပဲမကောင်းတဲ့စိတ်ကြည့်လဲလာရှင်းတယ်လို့ဖြစ်ချင်းရှင်းအဲ့တော့စိတ်နဲ့စติติယောဂီတို့ခွဲလို့မရပါဘူးတဲ့ယောဂီညာရေအခုလို့ဒီအလင်းရောင်မီးရောင်အောက်တွားရင်ယောဂီတို့မထင်ဘူးလားယောဂီတို့အရေးနဲ့လူဟာဒကြိုင်နဲ့ထင်တာမဟုတ်လားအေးဒကြိုင်နဲ့ပဲနောက်ကျတယ်လို့မရှိဘူးဒီတိုင်းမယောဂီတို့စိတ်တည်းတည်းဟာစိတ်နဲ့အတူဖြစ်တဲ့သုဒ္ဓနေရာမှာနောက်မကြောက်ဖြည့်ချင်းမှစိတ်ကတူလက်ဖြစ်ပြီးသားတယ်ဒါကြောင့်ခန္ဓာ၅ပါးဒကြိုင်နဲ့ပြည့်ဒီပိုင်းနဲ့ပြည့်သွားတာအဲဒါယောဂီတို့ကခန္ဓာ၅ပါးလုံးသိကျက်ကိုဉာဏ်နဲ့သိရင်လည်းခန္ဓာ၅ပါးအနေစာပေါင်းရှင်ရတယ်သို့မဟုတ်ခန္ဓာတစ်ပါးစီပဲထင်ရှားလို့ခံစားတဲ့ဝေဒနာပဲထင်ရတယ်ဝေဒနာအနေစာရှိလို့ရပါတယ်ရုပ်ပဲသင်ချင်ရင်လည်းရုပ်အနေစာရှိလို့ရတယ်ရုပ်တူတူပဲဒါဟာမညာပုံညာရာကြောင်းကြည့်ပါတော့အဲ့တော့အဲ့ဒီဇိန်ဝါဝဉ္ဉ္စားသေးသေးနဲ့အတူဖြစ်တဲ့စတိတ္တခုနှလုံးတွေကအဲ့ဒီကျေနာဟင်းရဲ့အရနာကိုခံစားတဲ့ဝေဒနာစတိတ္တလေးကိုယောဂီတို့ဘာခန္ဓာဖွဲ့ဝေဒနာခန္ဓာဖွဲ့ဒီတော့ယောဂီတို့ရင်တော့အထင်းနဲ့ဘာစားစားငါစားတာဟိငါခံစားတာခင်ခဲ့တယ်
အခုယောဂီတို့ငါခံစားတာဟုတ်ကဲ့လားမှန်ပါဘူးဘယ်သူကခံစားတာတော့ယောဂီများကြီးတန်ဖိုးကြည့်လိုက်တာယောဂီများအဲ့ဒီအတိကိုအရိယာအတိလို့ခေါ်တယ်ဟုတ်လားတို့တို့အရိယာချင်းဒီတိုင်းပြီးသွားတယ်ဒါပေမဲ့ယောဂီတို့အဲ့ဒီအခါမှာအဲ့ဒီစတိတ္တခုနှလုံးထဲကဒါငါစားတာကျက်သားပဲလို့မှတ်သားတဲ့တင်ညာစတိတ္တကြီးကြဘာခန္ဓာဖွဲ့ဩတင်ညာခန္ဓာဖွဲ့ကျင်းတဲ့တရတဲ့ငါလုံးကတော့ကောင်းနေဆက်စားဟာဆက်စားဟာနောက်နေလဲဆက်ဝဲဝန်းဟာနဲ့တိုက်တွန်းတဲ့သဘောတရားကျင်းတဲ့တရတဲ့ငါလုံးကတော့ဘာခန္ဓာပွဲဟောယောဂီတို့သမင်းတခါဝယောဂီတို့ခန္ဓာ၅ပါးတခါဖြစ်ပြက်မနေဘူးလားဒါကြောင့်ယောဂီများကြီးတူတန်ယောဂီများမပင်မမှာဘူးဗျာယောဂီတို့သမင်းဆိုင်ယောဂီများကြီးတခါဝခန္ဓာ၅ပါးအနိစ္စစိတ်ကယောဂီကျင်းစားမရဘူးလားယောဂီတို့ထူးကြတာကတော့ဦးဇင်းတို့ကလည်းကျွတ်နေတာဘူးယောဂီတို့ထူးကြတာကယောဂီများဒီလိုနဲ့ကိုယ်လေးပြောပြမယ်။ယောဂီတို့ထူးခြားသွားတာကအဲ့ဒီလိုရှုရင်ယောဂီများကြီးဟိုလောဘဒေါသလုံးဝဖြစ်တော့ဘောတော့ယောဂီ။ကောင်းတဲ့ဥဒဏ်လည်းဘာမှမသင်ကြတော့ဘူး။ဟိုကခန္ဓာငေါပြက်တာဥပတိလိုက်တာ။ဘာမှမပေါ်တော့ဘူး။အဲ့တော့တခုတော့ရှိတယ်ပေါ့ဗျာ။အရသာကိုခံစားနေကြပုထုဇဉ်များတော့ရှင်ပြရဲ့အဲ့လိုရှိလို့ချင်းဟလာဒီလိုရန်တာစားတဲ့စိတ်ကလေးအများဟလာညော့သွားလိမ့်မလားပေါ့။ဒါကိစ္စမရှိပါဘူး။အဲ့လိုယောဂီများကဒီလိုရှိလိုက်တဲ့အခါမှာသစ္စာကိုကဒီလိုညံရောက်သွားတယ်သောသောကဒီရှင်းမဲ့လောဘတို့ကဘာမှဖြစ်တော့ဘာမှလည်းမကြီးတော့ဘူး။ဒါကြောင့်ဦးဇင်းတချို့ကဆရာတော်ဘာသာရှင်တော့ဘာမှသိစားမရှိဘူးရတယ်။အတတ်မတည်ဆိုင်ပြီးတယ်လို့ဒီလိုပဲသဘောထားတယ်။အဲ့တော့အဲ့ဒီဟာယောဂီတို့ဘယ်မှာသွားအကျိုးပြုတော့ယောဂီများအခုလိုပေါ့ဒေကန်ကြီးပြညာကျိုးပြုတော့တာ။ဒီမဲ့လည်းကိုကခန္ဓာငါးပါးအနိစ္စအမြဲတမ်းဖြစ်ပြနေပြီးငါခန္ဓာနာမို့လို့ပြီးတဲ့ပုဂ္ဂိုလ်ယောဂီတို့ဒေကန်ကြီးကယောဂီများအဲ့ဒီဟာလာကျိုးပြုတာပဲ။ဒီမဲ့ဝေဒနာဖြစ်ပြီးတဲ့တရားမရှိရင်တော့မရှိမဆန်ဟောလာကိုကံပြီးတော့တရားမယ်ပေါ့။တရားရှိတော့ယုံရင်ရှိလို့ရပြီလေခန္ဓာငါးပါးအနေစာယုံလိုက်မှတင်သူနားရဲ့ဝနာကိုလည်းသူရုပ်လို့ဘလုံးမမနေတော့သူ့ဘာတတိတော်ပြက်ပြီးသွားတာအဲ့ဒါဒီမှာကျင့်နေပို့ရတော့ဒေကံကြီးမှာသွားပြီးတော့ဒါအကျိုးရှိတယ်အဲ့ကြောင့်ယုံကြည်သူလောကမှာပြောနေတယ်အနေကျက်ရင်အသေးချောင်လုံးညာတောင်ပြောတာရတယ်ဒီယုံရင်အဲ့ဒါပဲဒီတော့ယုံကြည်တို့ကဒါတို့မင်းလုံတိုင်းရှိအောင်လို့ဆိုလိုပါဦးဗျာနိုင်တဲ့လောက်လေးရှိပါဟုတ်လားယုံညာတစ်ချက်ရှိတစ်ချက်အကျိုးရှိတာနော်ကြလုံးမိကြလုံးကျိုးရှိတယ်ဒါလေးပေါ့နားလည်းလို့မြင်နေမြင်တဲ့အခါအဲ့လိုသူ့သာကျူးလိုက်တစ်ချက်မိတစ်ချက်ကျိုးရှိတာမမိတယ်လည်းကိစ္စမရှိပါဘူးမိကြလို့ပဲရှိတယ်ဒါလိုယောဂီတို့အဲ့ဒီသာသီစိတ်ကြောင့်ခန္ဓာ၅ပါးဖြစ်ပုံရှင်းမသွားဘူးလားပြီးတော့ယောဂီများဒီသာတိုင်းသာတိုင်းဘယ်လိုရှိမှာခန္ဓာ၅ပါးအနိစ္စမုံသားလည်းခန္ဓာ၅ပါးအနိစ္စရေနောက်လည်းသမင်းသားလည်းအေးတော့ရောရှိလို့မရဘူးလားဒီတရားကတော့အမျိုးသမီးတွေအများဆုံးရှိအောင်သူတို့ကအစာများတယ်ဟုတ်လားတစ်ဆက်ကဘယ်တော့မှအငြင်းမနေစားနေတာအဲ့တော့များများသာရှိကြခင်ဗျားတို့ကိစ္စမရှိဘူးရှိတယ်လို့ယောဂညာကုထုတွေကြည့်ပဲနော်ကုထုတွေယောဂီတို့အဲ့ဒီကုထုကတမန်ကုထုမဟုတ်ယောဂီများပထမရှိကသာတော့ဒါလောကီဝိပဿနာကုထုပေါ့နောက်ရှိပါများယောဂီတို့မညာပုညာတွေပြေးပါလိမ့်မယ်ဗျာရှိကြတော့စားကြတမ်းပါအဲ့တော့ယောဂီတို့နောက်ထပ်ခီတိစိတ်ကြောင့်ခန္ဓာ၅ပါးဖြစ်ပုံသွားကြစို့ဟုတ်လား။ကံယောဂီများအဲ့ဒါလည်းပဲယောဂီတို့ဘဝအဆက်ဆက်ဒါပရမတ်ပေါ့နော်အဘိဓမ္မာပါရမီလေးပါသွားအောင်ဉာဏ်နာမီလေးတွေနဲ့စဆူကြည့်အောင်သုကာယတဖောဓဘတကာယဝိညာဏတကာယတဖောဓဘတกายวิญญาณตะกายตะพุทธบะตะกายวิญญาณตะเสียโยคีญาณนี้สร้างแต่โสจิตัน3กะယောဂင်ကအိမ်မှာနည်းနည်းဆိုလို့ကတာဖုထဘပဲပါတယ်ဘုကအတွေ့အထိုးဖားပြတော့ရေးချပေါ့ဘုဘကထဝင်ပဲပေါ့မတက်ကလေးနဲ့ထဝင်ပဲဘုဘကဗာလက်ကျန်နှလုံးစင်မှာဖုထဘလို့ဖြစ်တယ်ဒါအတွေ့အထိအာရုံလို့ခေါ်ပါတယ်အယောဂီတို့ကပါဠိနောက်ကြတယ်လည်းပဲလေ့ကျင့်ကြလိမ့်မယ်ပါဠိယောဂီနဲ့တေချာသင်မှတေချာမနည်းလို့မှဘုန်းကြီးတွေဒုက္ခရောက်ဖို့တယ်ကျမ်းမာရေးတရားဦးဇင်းတို့မန်းလေးလေလာတယ်ဦးဇင်းကိုဆရာတော်ကမာမြတ်မှုတွေဆရာလိုက်ပို့ခိုင်းတယ်အင်းတို့အင်းသားတွေငြိမ်းလေးပဲ
အဲ့ဒါယဂမကြီးတယောက်ကသူကမြန်မာစာတက်တယ်ပြန်ဖတ်ရှင်တာဟုတ်ဗျာဦးဇင်းနေတဲ့ကျောင်းကတော့ဒါမူလဇေမီနီကျောင်းတားရဲ့သူကပေါင်းပြီးတော့ဖတ်ပြတော့သူကြံတဲ့ဟုတ်လားမိတ်ဆွေတရားချီးကျူးတဲ့အေးညီရဖတ်တတ်တယ်ပေါ့သူကလည်းဘဝင်နေမြင့်လို့ပေါ့သူနားထတိုက်လည်းသူဖတ်တတ်တယ်မူရာတိုက်တယ်ဇလုံးစင်တော့ပါဘူးဖတ်ပြတယ်ဝမ်းချီးကျူးကြတော့ညနောက်ဆုံးတက်တဲ့သူဖတ်တတ်တော့ဘူးဟိုမှာဇလုံးစင်နဲ့ဇံမိကာရမတိုက်ဖေးပြန်ဆိုရုပ်တို့ရှေ့နှစ်ခုကသူကရအောင်ဖတ်တော့ဒီနေ့ခုကြမှာဖတ်မပြရင်သူ့အထင်သေးမှာဆိုတော့ရုပ်တို့ကဖတ်ချလိုက်တယ်ဇံမိကလန္နာဒါရဟုတ်လားဘုန်းကြီးတွေတခုမှမကောင်းတော့အဲ့တော့မမြောင်လဲလောက်ကြနော်ဖုတ္တပတ်တဲ့ဟုတ်လားရုပ်ကြီးတို့ဖုတ္တပတ်တဲ့ဗာတဲ့တဲ့ဒီဖုတ္တပတ်တဲ့ညရုပ်ကြီးတို့အားကိုရုပ်ကြီးတို့ဒါလောကရဲ့အတုံးနှုံးနဲ့လဲပြောကြအောင်ဆိုဒါမှရုပ်ကြီးတို့ပြင်မှာပေါ့နော်ဆိုကိုအတွေ့အထိဖြစ်ပြီးစိတ်ကိုအတွေ့အထိဖြစ်ပြီးစိတ်ဆိုတော့ကအေးဒါယောဂီတို့ရက်ကွက်မှာတုံးတဲ့စကားနဲ့တော့ပိုတိသွားပြီဒီတော့ယောဂီတို့ကိုဆိုတဲ့နေရာမှာယောဂတို့ကအရင်ကတော့ဟုတ်လားဒီကာယပတ္တာအကြည့်ရလို့မြတ်စွာဘုရားသိပေးတင်တာကဒီခန္ဓာကိုယ်ကြီးပြညာကိုယ်ကြီးပြောတာမဟုတ်ဘူးအဲ့ဒီကိုယ်ကြီးတကောလုံးမှာယောဂတို့ဒါနားလည်အောင်ပြောရရင်နားလို့နာမှန်သိရင်ကောင်းလို့ကောင်းမှန်သိရင်အဲ့လိုသိတဲ့နေရာလေးဟူတာလင်ကာယပတ္တာကိုယ်ကြည့်တတ်ရှိတယ်လို့ခေါ်ပါတယ်ပြီးတော့ယောဂတို့ဒီကိုယ်ကြည့်တတ်ကတကောလုံးနှီးပါးမှာရှိတာဘုရားတို့သက္ကုပ္ပဒါရဆိုနေနေခြင်းနဲ့သူမျက်စိပဝန်းကျင်လေးပဲသောတာပတ္တာဆိုနာပဝန်းကျင်လေးကာဏပတ္တာဆိုနှာခေါင်းပဝန်းကျင်လေးဒိမပတ္တာလည်းရှားပဝန်းကျင်လေးယောဂီတို့ဒီကာယပတ္တာကြယောဂီအဲ့ဒီဟုတ်လားပတ္တာ၄ခုမှာတော့ဗာကျန်တကိုယ်လုံးနေရာမှာသူကအကုန်ရှိတယ်ခန္ဓာတကိုယ်လုံးပေါ့ဒါကြောင့်လက်နဲ့ဖြီးဖြီးကျင်းနဲ့ဖြီးဖြီးကြောနဲ့ဖြီးဖြီးကောင်းနဲ့ကောင်းဖြီးကြောနဲ့ဖြီးလို့သိရင်အဲ့ဒီသိတဲ့နေရာဟာကာယပတ္တာအကြည့်ရောကိုယ်အကြည့်ရောရှိတဲ့နေရာပေါ့အဲ့တော့ကိုကြီးရောမရှိနေတဲ့နေရာကရုပ်တော့သိမရှိပါဘူးဘလို့နေရာလဲဆိုရင်ဇပင်နေရာကြတော့ကိုကြီးရောမရှိတော့ဘူးရုပ်တို့ဇပင်ကိုဓာတ်နဲ့ခုတ်ကြလဲနာရဲ့လားအဲ့ဒါကာယပတ္တာကိုကြီးရောမရှိလို့မနာပါဘူးနောက်ရုပ်တို့ခြေသက်လက်သက်တွေခြေထွက်လာတယ်လိချက်တယ်နာရဲ့လားဒီအဲ့ဒီနာမည်ကကာယပတ္တာကိုကြီးရောမရှိလို့ဒီတော့အဲ့ဒီခြေသက်လက်သက်ဟောလားဇပင်မွေးညင်းများမှာဒါပါကျန်တဲ့နေရာတစ်ခုလုံးမှာကာယပတ္တာကိုကြီးရောရှိတယ်လို့သိတာပဲနေရနဲ့ဖြည်းဖြည်းကိုပြီးလိုက်မယ်ပြီးရင်ဒါကာဘာသာလာကိုကြည်ယုံလေးပဲကိုပြီးလိုက်သဘောလေးပေါ်သွားတယ်ဒီလေးအွယ်လည်းအများကြီးဖြစ်ပြနေတာမမြဲပါဘူးအဲ့တော့အဲ့ဒီကိုယောဂီများကြီးအတွေ့အထိလို့ခေါ်တဲ့ဖုဒ္ဓဘာယုံကလာကြည့်တယ်ကံမိတာလည်းရှိမယ်ကံမိတာလည်းရှိမယ်ဟောလာကြောနဲ့ရှိမိတာအကုန်ပေါ်ကမျိုးစုံပေါ့ဘာနဲ့ဖြစ်ဒီယောဂီများကြီးဖြည်းတန်းဖြည်းတန်းယောဂီတို့သိသိမတော်ဘူးလားပြီးတော့ယောဂီတို့အဲ့ဒီမှာလာတိုက်တဲ့ဖုဒ္ဓဘာတက်ကိုတော့ဒါအတိုက်တက်လို့ခေါ်တယ်အတိုက်ခံရတယ်သောသောကာပဒါရအကြည့်ရှိတဲ့နေရာအလုံးကိုဒါအခန္ဓာလို့ခေါ်တယ်။ခြေတန်းခြေတန်းသိတာတဲ့စိတ်လေးသိပြီးစိတ်ကိုတော့ဒါအပေါ်တတ်အပွင့်တတ်လို့ခေါ်ပါတယ်။ဒီတော့အဲ့လိုယောဂီတို့ဆိုကြပါလို့ဒါလက်နဲ့မပြောကြဆိုယောဂီများလက်ကမှာတခုကန်ကြည့်လိုက်တယ်ပေါ့ဗျာ။ငါယောဂီတို့ဖြည့်သွားတယ်မို့လား။အဲ့ဒါလက်ကမှာပါတဲ့ခေါ်တာပအယောကယောဂီတို့လက်မှာပါတဲ့ကာပဒါရအကြည့်ကိုလားဖြည့်တယ်။ယောဂီတို့အဲ့လိုဖြည့်တဲ့အခါမှာခန္ဓာပေါ်ကြလို့ဆိုလို့ရှိရင်ယောဂီတို့လက်မှာရှိတဲ့ကာမတရအကြည့်ကလည်းပဲယုတ်တရား။နောက်လာကြည့်တဲ့အဲ့ဒီလက်ကံမှာပါတဲ့ဖုဒ္ဓဘာယုတ်ကလည်းယုတ်တရားတဲ့။ဒီတော့သူတို့နှစ်ခုကိုဘာခန္ဓာဖွဲ့။အေးရူပခန္ဓာဖွဲ့လိုက်ယုတ်တရားမို့လို့။ယောဂီတို့အဲ့လိုကိုင်တဲ့ယောဂီများကြီးဒါဟာလက်ကံမှာလေးပဲလို့သိမသွားဘူးလား။အဲ့ဒါကြည့်သိစေပါတဲ့။သူကြတော့ဘာခန္ဓာဖွဲ့အေးစိတ်တရားမြန်ဝိညာဉ်နဲ့ခန္ဓာဖွဲ့ရမယ်ယောဂီတို့ရေအဲ့လိုစိတ်ခြေတန်းခြေတန်းစိတ်တွေခုနှစ်လုံးကတခါတည်းမဖြစ်ဘူးလားမဖြစ်ပါဘူးအဲ့ဒီမှာအဲ့ဒီလက်ကံမွားရဲ့ငူးညံ့တဲ့အရာတွေယောဂီမမခံစားဘူးလားမခံပါဘူးကောင်းလိုက်တာအကောင်းတာလက်ကံမွားလေးပဲကျန်စာလေးပဲစသဖြင့်ဆင်းပေါ့အဲ့လိုခံစားတဲ့ဝေဒနာစိတ်တွေကြဘာခန္ဓာဖွဲ့မလဲဒါတို့ယောဂီတို့ကြည်စမ်းယောဂီတို့ရင်းနှီးကခြေတန်းခြေတန်းကန်တန်းတွေ့တန်းပေါ့ဗျာငါကခံစားတာလို့ရှင်နေရုပ်တို့ခုကြကြည်စံကြောနေပဲတိတိလက်နေပဲတိတိရှင်နေပါသေးယောဂီတို့ဘယ်သူကခံစားတာတော့ယောဂီများအဲ့ဒီအတိမှလည်းသိကြမိုးရှိတဲ့ယောဂီတို့ဒါဖျားဖို့နေသိရတာဗျာ
ဝေဒနာခန္ဓာကခံစားတာဟုတ်လားငါဆိုတာရှိကုန်မရှိပါဘူးတဲ့ဝေဒနာခန္ဓာသူ့လိုသူ့လိုထားတယ်တပန်ယောဂီတို့ရဲ့အဲ့ဒီမှာပါတဲ့စတိတ္တခုနှစ်လုံးတည်းကဒါဟာလက်ကင်မွာလေးပဲလို့မှတ်သားတဲ့ပညာစတိတ္တကြဘာခန္ဓာဖွဲ့ပညာခန္ဓာဖွဲ့တဲ့စတိတ္တခုနှစ်လုံးကနှလုံးတော်ငါးလုံးကျန်းနေဒီမှာစေတနာဥဆောင်နေအဲ့ဒီစေတနာဥဆောင်တဲ့ကျန်းစတိတ္တငါးလုံးကလက်ကင်မွာလေးကိုဆက်ဆိုင်ဆက်ဆိုင်နဲ့တိုက်တွန်းနေပေါ့အဲ့လိုတိုက်တွန်းနေကျန်တဲ့စေတသိက်၅လုံးကြဘာခန္ဓာဖွဲ့ကံယောဂိညာဒါတို့ခန္ဓာ၅ပါးရှိမတော်ဘူးအေးဒါကြောင့်ယောဂိညာဒီကယောဂီတို့လက်နယ်ပဲထီထီခြေနဲ့ပဲထီထီဟောတာညအိတ်တဲ့အခါကြောနယ်ပဲအေးခင်းနဲ့ထီထီယောဂီတို့ထိလိုက်ရင်ဘယ်လိုရှိမှာတော့ခန္ဓာ၅ပါးအနေစာယောဂီတို့လက်နဲ့လက်ကမှာဂိုင်လဲဘယ်လိုရှိမှာခန္ဓာ၅ပါးအနေစာယောဂီတို့ခြေထောက်နဲ့မြေကြီးနဲ့ဖြင့်ရောခန္ဓာ၅ပါးအနေစာဘုရားခုတောက်ထဲမှာလည်းကြီးထားပါတယ်စိတ်ဝင်စားလည်းကောင်းတယ်နောက်ဆုံးစက်ကယောဂိညာကြီးတွေးသိစိတ်ပါတယ်တို့တွေးသိစိတ်ကသူကနည်းနည်းသွားပြီသူ့ကိုလည်းပဲချက်သုံးမျိုးနဲ့ပဲဒါယောဂီတို့နှုတ်တဲ့အောင်ပါရင်ပါအောင်ဆိုကြည့်ကြအောင်ဆိုလည်းဆိုလိုက်မနောတံဓမ္မတံမနောဝိညာဏတံမနောတံဓမ္မတံမနောဝိညာဏတံမနောတံဓမ္မတံမနောဝိညာဏတံဆိုလိုက်သုံးပเออโยคีเนี่ยอะห่าแต่ตรงมาเว้ยดิรอมโนตักก็โยคีเนี่ยตีจังแล้วจะโยคีตัวอเปญมาไม่ชีอูเปียถ้าล่ะพยาฮ้อก็รู้ตีอ่ะดิตักก็อเปญมาไม่รู้ขันธ์ทวินแล้วมาไอ้นี่มโนตักก็อุทนโยคีตัวยินแก่อเลล่องมาနှလုံးไอ้ตัวชื่อเลยพยาฮ้อตัวเลยขอบาနှလုံးบ่ไอ้နှလုံးมาโยคีตัวနှလုံးใจในมาเล็ดตะซ้วนเนี่ยซาไปมาซูบาเล็ดตะซ้วนคือว่าเล็ดตะคบบาไอ้เล็ดตะคู่หลอกชื่อเนี่ยโยคีรู้2ลงต้วยดิชื่อเล็ดตะคู่สายต้วยอ่ะชื่อเฉยแล้วรู้ชื่อไอ้2ลงต้วยห่าด่าอุทนโยคีรู้ต้วยได้ครับไอ้กองอ่ะต้วยอ่ะอะห่าฮะต้วยได้โยคีรู้ไอ้2ลงต้วยมาด่าจียุคเล่ชื่อเลยป่ะไอ้2ลงจียุคเล่ดิด่าอคันตะเพ่ทีละโยคีรู้อุทนโต้วยได้โยคีญาณธรรมายုံป่ะไอ้ธรรมายုံอ่ะด่าโยคีรู้ดูก็ด่าธรรมตะแล้วขอบาเลยไอ้ธรรมตะธรรมายုံก็ด่าอไตแท้ป่ะอุทนโยคีรู้โซจบาดุမြင်ပြီးသားအတိတ်ကအစဉ်အတန်အနာရတာလေးကြောက်တွေးလိမ့်မယ်။ဒါမမြင်သေးတယ်မမြင်ရသေးတယ်အနာဂတ်ကအစဉ်အတန်အနာရတာအတွေ့အထိအဲ့ဒါလေးကြောက်တွေးလိမ့်မယ်ပေါ့။အယုံနဲ့အဲ့ဒီအတွေ့အာယုံမှန်တဲ့ညကိုဓမ္မတက်လို့ခေါ်တယ်ဘယ်လိုခေါ်ပါလဲ။ဓမ္မယုံလဲခေါ်တယ်။ယောဂီအဲ့ဒီဓမ္မယုံကဟာနှလုံးသွေးလာတိုက်တယ်လို့။အဲ့မဲ့တွေးတဲ့အချိန်ကျတော့မှန်တယ်လို့သူကလာတိုက်တယ်။ဒီတော့ယောဂီတို့အဲ့လိုလာတိုက်တဲ့ဟောလားဓမ္မအယုံဓမ္မတက်ကလည်းယောဂီမှာတွေ့တာသူကြတော့ဘုရားတို့ယုတ်ကျမ်းမုံယုတ်နုလို့ခေါ်တယ်သူခုမှယုတ်လို့ခေါ်တယ်ဘာယုတ်တယ်ဘယ်လိုနုညံ့သိမ်မွေ့တယ်အခုယောဂီတို့ပြောခဲ့တယ်ဟုတ်လားသကုပတာရယုတ်တို့လို့သောတာပတာရယုတ်တို့လို့သူကမကြမ်းတမ်းဘူးပေါ့သိဖို့ခဲရင်းတယ်ပေါ့အဲ့လိုအောင်နှင်းမှာတာပေါ်နိုင်တာပေါ့အဲ့သူခုမှယုတ်အဲကြောင့်သူကလည်းယုတ်တရားပေါ့နောက်ယောဂီမှာအဲ့ဒီနှလုံးသွေးမှာရှိတဲ့အကြည့်ယုတ်ကလေးကလည်းယုတ်တရားပဲဒါရင်ယောဂီတို့အဲ့ဒီနှစ်ခုကိုဒါရင်ယုတ်တရားဖြစ်လို့သူ့ကိုခန္ဓာဖွဲ့ရင်ဘာခန္ဓာဖွဲ့ယူဘက်ခန္ဓာဖွဲ့လိုက်ယောဂီတို့အဲ့လိုတွေးရင်ယောဂီညာကြီးတွေးတာနဲ့သိတယ်လေပေါ်မလာဘူးလားအေးပေါ်ဖို့ဟုတ်လားကိုယောက်ျားအကြောင်းတွေးရင်ယောက်ျားဆိုတဲ့အာယုံတန်းကပေါ်လာပြီးသိလိုက်တာပဲအမျိုးသမီးအကြောင်းတွေးအမျိုးသမီးအာယုံပေါ်သိလိုက်တာပဲအိမ်အကြောင်းတွေးအိမ်အာယုံပေါ်သိလိုက်တာပဲအဲ့ဒီသိတဲ့စိတ်ကိုဒါယောဂီတို့အပွင့်တက်ခေါ်တယ်အပေါ်တက်ခေါ်တယ်ကြားပြန်ပြောရင်မနောဝိညာဏတက်အရာတက္ကနဲ့တွေ့ရင်တွေးသိစိတ်လေးပေါ်လာတယ်ပေါ့အဲတော့ယောဂီများအဲ့ဒီတွေးသိစိတ်လေးပေါ်လာတဲ့အခါမှာတွေးသိစိတ်နဲ့အတူသောသောကအမြဲတမ်းလိုက်ဖြစ်တဲ့စိတ်တွေခုနှစ်လုံးပါလာပြီတဲ့ဘာဖြစ်လို့အဲ့ဒီတွေးသိစိတ်ကိုကြာဘာခန္ဓာပွဲဝိညာဉ်နဲ့ခန္ဓာပွဲလိုက်တွေးသိနေတူပါလဲစိတ်တွေခုနှစ်လုံးတည်းကအဲ့ဒီအတွေးအာယုံရဲ့အရာနာကိုခံစားတဲ့သဘောတရားဝိညာဉ်စိတ်တွေကြာဘာခန္ဓာပွဲငါတွေးတာဘာလေးပဲဘာအာယုံလေးပဲလို့မှတ်သားတဲ့ပညာစတိတ္တကြဘာခန္ဓာဖွဲ့ ကျန်တဲ့စိတ်တည်းငါးလုံးကတော့စေတနာဥဆောင်တဲ့ဆက်တွေးဆက်တွေးဆက်တွေးနဲ့တိုက်တွန်းနေပေါ့အဲ့ဒီတိုက်တွန်းတဲ့သဘောတရားကျန်တဲ့စိတ်တည်းငါးလုံးညာဘာခန္ဓာဖွဲ့ဒီဒါဝိယောဂိညာကြီးလောကစကားနဲ့ဒီလိုဆိုကြည့်အောင်လိုက်ဆိုသမ်းမှာနှလုံးသွေးအသွေးအာယုံသွေးသည့်စိတ်နှလုံးသွေးအသွေးအာယုံသွေးသည့်စိတ်နှလုံးသွေးအသွေးအာယုံသွေးသည့်စိတ်ဆိုလိုက်သုံးကောင်ဒီဒါတော့ယောဂိညာအတိုက်တဲ့အခန္ဓာပေါ်တော့သိသွားပြီနှလုံးသွေးဟာအခန္ဓာပါပဲအသွေးအာယုံကတော့အတိုက်တဲ့ပါတဲ့သွေးတွေတွေကတော့အပေါ်တက်ကလေးပါခံသုံးပါယောဂီတို့ရတာခုယောဂီတို့ဒါအလုံးကြီးနဲ့ယောဂီကတခါတည်းကြာသွားလိုက်တာဓာတ်ဆက်ချပါပြည့်သွားကြီးရရလားပြည့်သွားပြီယောဂီတို့အဲ့ဒါခုဆောင်မျိုးပေါ့၃၆လေးလောက်တော့ဒီရတာဓာတ်ဆက်ချပါယောဂီတို့ဒီယောဂီဓာတ်ဆက်ချပါယောဂီတို့ဘာမှဟုတ်လားရှင်လည်းမကျင့်တဲ့အနေစာလည်းမရှိတဲ့ဘက်နဲ့ဓာတ်ဆက်ချပါကိုကြီးတွက်တောင်းယောဂီကဒါကတော့ဘာမှဟုတ်လားသူကြကြမညာပုံညာမရပါဘူးစာတက်ရုံပဲရှိတယ်ပေါ့အခုယောဂီတို့တိတော့တာယောဂီများတာအလုံးနဲ့ရှင်ပြီးတော့တိသွားတာငါတိလို့ယောဂီများမှတန်ဖို့ရှိသွားတကယ်ခန္ဓာနဲ့ရောက်သွားတာပေါ့ဒီတော့ဒီနေရာမှာအခုဖြစ်လူငယ်များပါတွေးခေါ်တရားနောက်ကျန်တဲ့ဒီဘာသာကြားတာနိုင်ငံကြားတာများမင်းရင်လည်းဖြစ်တတ်အောင်ပေါ့ဘုရားယောဂီတို့အခုဗုဒ္ဓရဲ့စိတ်ကြည့်တဲ့နေရာနဲ့သိပ္ပံရဲ့စိတ်ကြည့်တဲ့နေရာအယူဆအနည်းငယ်ပွားနေတယ်သိပ္ပံဓမ္မတွေကစိတ်ဟာအုံနောက်မှာဖြစ်တယ်လို့မယူဆဘူးယူဆဗုဒ္ဓဟောထားတာကစိတ်ဟာသတော်နှလုံးသွေးမှာဖြစ်တယ်ဒီလိုပြီးတော့ကြွားနေတယ်ပေါ့အဲ့ဒါဦးဇင်းတို့အခုဒီနည်းကိုပြန်ခဲ့တဲ့အကုတ်ကဝိပဿနာတဏ္ဍဆိုင်ဦးကျင်ကြီးဒီဆရာကြီးကဒီနေ့တော့ပြောပြရလို့သိုံနာဖို့ကောင်းတယ်တခါတော့တဲ့ဒုပခုတ်ကူဘက်ကိုတဲ့နာမည်ကြီးဓမ္မဂရိကဆရာတော်ကြွ့လာတယ်ကြွ့လာတော့ဆရာတော်ကြီးတရားဟောမရမရောက်ခင်သိပ္ပံတရားမှာနားတော့ဟိုအပေါ်ကနေပြီးတော့ဒီကြီးတွေပါတဲ့ယောဂီတို့ငွားချီဘူးလို့ကောင်းတကောင်းပေါက်စားတာပေါ့ဗျာဖမ်းပြီးတော့သိပ္ပံပေါ်မှာအဲ့တော့ခန္ဓာကိုယ်ကြီးပြတ်ပြီးတော့ခေါင်းနဲ့အောက်ပြုတ်ကြရောက်ကြလာပြီးတော့အဲ့ဒီငွားကြီးဘုရားကောင်ကြီးဒီကြီးနဲ့អော်နေတယ်အဲ့ဒီမှာတင်အဲ့ဒီဓမ္မဂရိကဆရာတို့ကတရားတွေတော့ထည့်ဟောနေတာလေသူကစဉ်းစားတယ်သူပြောတာဟာတို့ទីစိတ်ဆိုတာတို့ဘုရားဟောရာနှလုံးသွေးမှာဖြစ်တာနှလုံးသွေးဟရယဟုတ်ခန္ဓာကိုယ်ထဲမှာအခုငွားကြီးဘုရားကောင်ကြီးဟာတဲ့ခန္ဓာကိုယ်မရှိတော့ဘူးတဲ့ခေါင်းတင်ပြက်ကြလာတာအဲ့ဒါမသေးပဲနဲ့အတန်အတွက်អော်တယ်ဆိုတော့ဒါអော်တဲ့စိတ်ရှိတယ်ဒီတော့သိပ္ပံဆရာတွေကလည်းကပိုးမှန်မထင်နဲ့တဲ့ကိုလည်းမရှိဘဲနဲ့ခေါင်းကြီးကအော်တယ်ဆိုပြီးတော့အဲ့ဒီတိုင်းအဲ့ဒီဆရာတော်ကြီးကပြောသွားတယ်။အဲရောက်တယ်ကြည့်နေရောက်တယ်လက်တွေ့ရှာမှဒါအဖြစ်မှန်ပေါ့တာ။အဲ့ဒါဆရာကြီးကငါလည်းစဉ်းစားတယ်ကွာတဲ့ဘုရားဟောကဘယ်တော့မှမမှားဘူး။အဲ့နဲ့ငါဒီနေ့ကျတော့လက်တွေ့သိအောင်ငါအမြဲတမ်းပဋိဌာန်ဒီနေ့ကျတော့ငါလည်းပဲအဲ့လိုတွေ့ရတယ်သူပင်နေပင်အောင်အနေနဲ့ချင်းမှအဲ့လိုပဲရောက်ပြီးတော့သူတို့ပဲဒီမာကြီးဘိုးတို့ကောင်ကြီးရှိတာကြီးတယ်အမဲကြီးတယ်။အဲ့ဒါတော့အဲ့လိုပဲကြီးတဲ့ကောင်ကကိုကြီးကိုပေါက်တာတော့ခေါင်းပြက်ကိုကျလာတယ်။ဟောတာပဲဒီကြီးနဲ့။အေးလက်တွေ့တော့တွေ့ငားကြည့်မယ်ပါတခါတည်းဆရာကြီးအရာသူထပြရတော့တခါတည်းအရာအဲ့ကောင်တုံးနေဖြစ်တယ်ဒီချာကြည့်တော့ရုပ်ကြီးကိုအဖြေပေါ်။အဲ့ဒါတဲ့ဘယ်ဖရာဟောမှလည်းမတော့နဲ့။အဲ့ဒီငွားကြီးဘိုးတို့ကောင်ကသူ့ခန္ဓာရုပ်ကြီးတို့ကအဆင့်အ3ဆင့်ရှိတာကို။ခေါင်းပိုင်းအလယ်ပိုင်းအမိပိုင်းလို့သုံးမယ်ရှိ။အဲ့တော့အပေါ်ရင်ကျင့်ယောဂိညာသူကအလဲပန်းကပြောင်းခေါင်းနဲ့ဟုတ်လားနောက်ကအမိဘယ်ဘုန်းကြီးယောဂိကကိုကြီးလို့ထင်တာတကယ်ကြတော့အဲ့ဒီနှလုံးသားရှိတဲ့ယောဂိတို့အလဲပန်းကသူကခေါင်းနဲ့ကန်တယ်ကြီးဖောက်သားတဲ့ဖြတ်သားတဲ့ယောဂိအောက်ကထင်ပန်းကြီးပဲသားလိုက်အဲ့တော့တို့တော့လှန်ကြည့်တော့မှယောဂိပလက်လှန်ကြည့်တော့မှခါတယ်ပွားကြည့်လို့မှမြန်ခေါင်းမထင်ရတာပလက်လှန်ကြည့်မှသူခေါင်းတော့မှကိုတဝက်ကျန်ကိုပိုင်းပေါ့နှလုံးသားရှိတဲ့ကိုပိုင်းကျန်ပြတ်သွားတာအမိပိုင်းပြတ်သွားဒါကြောင့်ဖြစ်ခြင်းမပြေတာဒါကြောင့်ဘုရားဟောတဲ့အတိုင်းနှလုံးသွေးမှာ ခရယဝတ္ထုမှာသိတယ်ရှိတယ်အမှန်ပဲလို့ကြာရဲ့ရှင်းပြပါပြီးတော့ဒီချက်နဲ့ပတ်သက်ပြီးတော့လည်းပဲဥစဉ်တော်ကလည်းဟူကုသနာပြုပါတယ်ပြီးတော့ယောဂီတို့ဒီသူတို့ပြောတဲ့ဟာကလည်းအမှားကြီးတော့မဟုတ်ပါဘူးဥစဉ်တော်ယောဂီတို့သိစိတ်ယောဂနာအခု6ပါးရှိတဲ့အထက်မှာယောဂီတို့သိစိတ်5ပါးကခေါင်းနဲ့အနည်းဆုံးပဲဟုတ်တယ်မဟုတ်လားတို့တို့မျက်စိကလည်းခေါင်းနဲ့မပါဘူးလားနားကလည်းခေါင်းနဲ့မပါဘူးလားနှာခေါင်းကလည်းကောင်းနေမှာပါဘူးလား။ကြာလည်းကောင်းနေမှာပါဘူးလား။ယောက်ျားကကိုယ်လည်းယောက်ျားတို့ကကောင်းနေမှာပါတယ်ဟုတ်တယ်မလား။ကောင်းချင်ရင်ပြီးတာ။ဒီတော့ယောက်ျားတို့သိစိတ်၅ပါးဒီမှာသွားပြီးတော့အဖြစ်များတာ။အဲ့တော့ယောက်ျားတို့ကအနိစ္စဆုံးနေရာကိုဖမ်းပြီးတော့သိမှန်ပညာကကိုယ်နောက်မှာသိစိတ်ဖြစ်တဲ့ယောက်ျားပြောတာယောက်ျားတို့ကမှားတော့မှားပါဘူး။ဒီမှာသိစိတ်ကဖြစ်တာပေါ့။မျက်စိမှာသိစိတ်ဖြစ်တာ။ဒါမှမဟုတ်တကယ်တကယ်ယောက်ျားကြီးတွေးတဲ့အခါယောက်ျားတို့တွေးသိစိတ်ကယောက်ျားတို့နှလုံးသားမှာသွားဖြစ်တာ။ကြာရုပ်တို့ပြောရပါလို့အိတ်ခံကြီးမှောင်သွားကြီးသားပါလားမြင်လည်းမမြင်ရတော့ဘူးကြားလည်းမကြားရဟုတ်လားအနံလည်းမသိချာစားတယ်လည်းမရှိရှိတယ်လည်းရုပ်တို့တည်းမထရုပ်တို့တွေးတဲ့အာရုံတစ်ခုပဲရှိတာအဲ့ဒီမြင်ရုပ်တို့ဟောဒီနှလုံးကအလုပ်လုပ်ရတာဟုတ်တယ်မဟုတ်လားပြီးတော့အသိစိတ်ဟာနှလုံးမှာဖြစ်ပါတယ်အသက်ဟာရုပ်ကဘယ်မှာလဲကြည့်တာပါဒီတော့သူတို့ကတော့ရုပ်တို့အသက်ရောအသိစိတ်ရောပုံနောက်မှာဖြစ်တယ်လို့ပဲသိပါမြင်ရယူတယ်ဒါရုပ်တို့အခုသူတို့ရဲ့အယူဆရုပ်တို့သူတို့အခုပေါ်နေတဲ့ယောဂတစ်ခုကအဲ့ဒီသိပ္ပံဆရာရဲ့အယူအဆကိုဖြည့်ဆည်းပလိုက်ပါအခုနိုင်ငံသားမှာကိုမဆိုတဲ့ယောဂတစ်ခုပေါ်နေတယ်။ဒါဦးဇင်းကအခုစာတော်ထဲမှာဖတ်ထားတယ်ပေါ့။ဇာပုံတော်ကိုဖြတ်ယူတာ။သူတို့အံ့ဩတဲ့ယောဂရုပ်ကို။အဲ့ဒီကိုမယောဂတဲ့တွေဟာသူကအုံနောက်လုံးဝအလုံးမလုပ်တော့ဘူး။မြင်တာကြားတာနားတာရုပ်လို့စားတာကြည့်တာလုံးဝမကြည့်တော့ဘူး။သူပြီးတော့မသိဘူး။နှလုံးရတော့ဖွင့်ရင်လည်းဘာမှလည်းမသိတော့မြင်တယ်လည်းမသိတော့ဘူး။ဒါနဲ့ယောဂီတို့နှလုံးအောင်တော့သွားတယ်ယောနှလုံးသားရောပုံတော့မသိဘူး။အဲ့ဒီယောဂီတို့အဲ့ဒီဟာမျိုးတို့အသေးလို့မတတ်မှတ်နဲ့ကြောက်ပါတာဒီတိုင်းကြီးပဲအစာတွေပိုက်နေသွင်းပြီးတော့ပဲခါတချို့တို့နှစ်ပေါင်း10နှစ်နှစ်ဆိုအဲ့ဒီတိုင်းပြလက်ကြည့်ပါမယ်။တော်တော်ဆိုးတဲ့ယောဂါရုပ်။အဲ့တော့ကိုမာယောဂါလို့ခေါ်တယ်။ဒီယောဂီတို့သူတို့ထင်တယ်လို့ဟောလာအသေးစိတ်လို့ခေါ်တဲ့အဲ့ဒါအသက်ဝိညာဉ်စိတ်မျိုးဟာအုံနောက်မှာသာဖြစ်တာလို့ယောဂီများအခုအုံနောက်ကအလုံးမလုပ်တော့ဘူးသူတို့တည်တယ်လို့တတ်မှန်တယ်ဟုတ်တယ်မလား။ဒီလိုလည်းတတ်မလို့မရအောင်မသေးဘူးတဲ့နှလုံးကလည်းလို့ဆိုအဲ့နှလုံးမှာသိသိရှိလို့ဆိုတာဒါကြောင့်ဘုရားဟောတာမမှန်ဘူးလားအေးဒါပြောတော့လက်တွေ့တွေပေါ့နော်ညောင်ရုပ်တော့တစ်ခုနဲ့အခုရုပ်နဲ့တော့ဆက်ဆံမှုတော့ရှိပါတယ်အဲ့တော့ဥမာပေးရင်ဘူဒီပင်လို့ပေါ့ယောဂီများဘူပင်ယောဂီလို့ဘူဒီတွေသိတဲ့အခါမှာယောဂီတို့အပေါ်ယံကြည့်မယ်ဆိုဟာအပင်ဟာတန်လို့ဘူဒီတွေအသေးကြီးတာလို့မပြောရဘူးလားယောဂီတို့အဲ့ဒီသိပ္ပံပညာရှင်ကသိပ္ပံရဲ့အယူဆရာပြီးပြည့်တွေဟာခေါင်းမှာဖြစ်တဲ့တော့ယောဂီတို့ရဲ့အဲ့ဒီဘူးပင်ကအသီးတွေပြီးတဲ့အခါမှာဘူးပင်အာကောင်လို့လို့ပြောတဲ့ယောဂီတို့ကမှန်းတော့မှန်းမှာမားပါဘူးဆိုတော့ယောဂီတို့ရဲ့အဲ့ဒီဘူးပင်ယောဂီတို့အမြင့်မကောင်းရင်ဒီအသီးတွေလို့ရမယ်အဲ့ဒီယောဂီတို့ပင်စီနဲ့အမြင့်ဟာအမြင့်ကပိုအဓိကမကြောက်ဘူးအေးယောဂီမြတ်စွာဘုရားကဟောဒီနှလုံးကနေပြီးတော့သိစိတ်ပေါ်တဲ့တော့ယောဂီတို့အဲ့ဒီဟုတ်လားဒါအမြင့်နဲ့တူတဲ့နှလုံးကိုသွားပြောတာနော်ကံရုပ်တို့ဘူးတိတဲ့အခါမှာပင်စီလဲလိုတယ်အမြင့်လဲလိုတယ်ဟုတ်တယ်မဟုတ်လား။ကံရုပ်တို့ပြီးတဲ့ဖြစ်တဲ့နေရာမှာမှတ်လိုက်ပေါ့ဟုတ်လား။သူပြောတယ်လို့ရောအုံနောက်လဲလိုပါတယ်နှလုံးလဲလိုပါတယ်ဟုတ်လား။ဆိုတော့နှလုံးကအဓိကပါဒနာဒီလိုယူအောင်ဟုတ်လား။ဒီဒါကပြီးတဲ့နဲ့ပတ်သက်ပြီးတော့ဒါဖြစ်လုံနေများလဲဒါဘူးတိရအောင်ပြောပြခြင်းမဟုတ်ဘူး။ဒါတို့ယောဂင်များရေဒါခုတို့ဓာတ်စကြေပါလဲကိုယ်မီယောဂင်များခန္ဓာငါးပါးဖြစ်ုံပြက်ပုံလဲပြီးသွားပြီနော်။အဲ့လိုသိပါရင်ယောဂီတို့ဖြစ်ဆက်ပြီးတော့သိရမှာကသိစရာပရိဃဉာဏ်နဲ့ပါဉာဏ်နဲ့အောက်ဆုံးမှကြည့်လိုက်အောက်ဆုံးအပွက်လေးအခုယောဂီတို့တာမြင်တိုင်းကြားတိုင်းနံတိုင်းစားတိုင်းခြေတိုင်းသိတိုင်းတွေးကြံတိုင်းပေါ့ဒါကြောင့်ယောဂီတို့သစွာကျူနီးလိုက်တော့ပြောဖို့ကြံတယ်ဒါကြောင့်ယောဂီများကြီးဘာပဲတွေးတိုင်းတွေးတိုင်းဘယ်လိုကြည့်မှာခန္ဓာ၅ပါးအနေစာဟုတ်လားငါတို့တွေ့တဲ့နဲ့ခန္ဓာ၅ပါးဖြစ်ပြီးတော့ပြည့်သွားပြီလို့ပြောရမယ်အဲ့တော့အဲ့ဒီခန္ဓာ၅ပါးယောဂီတို့ဘာပဲနဲ့နဲ့သိပြီးသွားရင်တဲ့နောက်ထပ်ပိစိယပရိခဉဏ်မှာပိုင်သွားရင်အဲ့ဒီပုဂ္ဂိုလ်ကိုသုလသောတာပန်လို့ခေါ်တယ်ဘယ်လိုခေါ်တယ်ဝိသုဒ္ဓိမတ်မှာအမိနာပနာညာနေနသမ္မနာကတောဗုဒ္ဓသာသနေလတ္တသာသောလတ္တပရိခောနေတာဂတိကောသုလသောတာပန်သောနာမဟောတိဣမိနာပနာညာနေနနာမရူပပရိစေတဉ္ဇံပိစိယပရိဏနပန်းနှင့်တမ္မနာကရတပြည့်စုံသောအရိယသာဝကအရိယတပိတိဘုရားသာသရိမြတ်စွာဘုရားနာသနာတော်၌လက်ထသာသော ยาตอเตชิบองชีติละดาปริโทยาตอทาวติยาชีติชีนิดากะดิโกกะติเนติวาก้องยานทุกริตวายောက်ติสุละตอดาบันโนนามาสุละตอดาบันมีติฮอติจีตออุตริมันทะกามาพ่นหาเดโยคีโตคูสุละตอดาผิดคูโยคีโตตะเจ็บเปจันเนาะล่ะဟုတ်ယောဂီတို့ဒီကမြင်နိုင်ကြတဲ့နာနဲ့စားတဲ့ထိတဲ့ပြည်တဲ့ယောဂီတို့ဟောခန္ဓာ၅ပါးယုံနာ၅ပါးဖြစ်ပြီးတော့ပြက်တာပဲငါလည်းမရှိလူလည်းမရှိဒါကြောင့်လည်းပုဂ္ဂိုလ်တော်ကမရှိလို့ရှင်းမသွားဘူးလားအေးနောက်ထပ်ဉာဏ်မျိုးရံယောဂီတို့ဒါလက်ကမောင်းကတ်တော့ဝန်းတာပြာကြည့်ပေါ့အဲ့ဒီဉာဏ်ကိုပိစယပရိခဉာဏ်ပါတဲ့လို့မြန်မာလူယောဂီတို့ရေခန္ဓာ၅ပါးယုံနာ၅ပါးဖြစ်ခြင်းရဲ့အကြောင်းကိုသိသိပြီးတိတဲ့ဉာဏ်ကိုပိစယပရိခဉာဏ်လို့ခေါ်ပါတယ်။ဒီတော့အချင်းချုပ်မှတ်အမှားကခန္ဓာ၅ပါးဖြစ်ခြင်းအကြောင်းကိုသိသိတိတဲ့ဉာဏ်ကိုဘာဉာဏ်ပိစယပရိခဉာဏ်။ဒီတော့ယောဂီတို့ပိစယပရိခဉာဏ်ဟာမပြောမီယောဂီများကြီးအဲ့ဒီဉာဏ်နဲ့အဆက်အဆက်ပေါ့လေလောကီအတွေ့လေးပြောအောင်။ဘုရားတို့ယောဂီတို့ဒီတရားကိုမသိမီခြင်းကယောဂီများကြီးဟောဒီလူဆိုတဲ့တရားဒီခန္ဓာ၅ပါးကိုတချို့ခရိယံဘာသာကသာဝရဘုရားကဖန်ဆင်းတယ်လို့မဆိုဘူးလားအစ္စလမ်ဘာသာကြတော့လဲအလာအရှင်မြတ်ကြီးကဖန်ဆင်းတယ်လို့မဆိုဘူးလားဟိန္ဒူဘာသာဝင်တွေကြတော့သူတို့မြန်မာကြီးကနေဒီလူတွေကိုဖန်ဆင်းတယ်လို့မဆိုဘူးလားအေးဦးဇင်းတို့ခေတ်လူငယ်ဘုရားဘာသာအများစုပေါ်ဒီဝဒနာမသိတဲ့ပုဂ္ဂိုလ်များကြတော့ငါတို့ဟောဒီလူဆိုတဲ့ခန္ဓာ၅ပါးဖြစ်အောင်အဖေနဲ့အမေကဖန်တီးတာဒီလိုမဆိုဘူးလားယောဂီတို့ဝိပဿနာဉာဏ်နဲ့ကြင်အဲ့ဒီအဆိုတွေအကုန်လုံးအမှားကြီးပဲ။သာဝရဘုရားကလည်းဒီလူခန္ဓာကိုဖန်သိလို့မရပါဘူးတဲ့။အန္လာအရှင်မြတ်ကလည်းဖန်သိလို့မရပါဘူးတဲ့။ယမကလည်းဖန်သိလို့မရပါဘူးတဲ့။အမေဖေကလည်းဖန်သိပြီလို့မရပါဘူးတဲ့။အမေဖေကတော့ကြည့်တယ်မဟုတ်ပါဘူး။ဒါဆိုရှင်ဘုရားရေကျမ်းဟာရေထားပါတော့အမေဖေကနေလှုပ်ပေးတာမဟုတ်ရင်ဘယ်သူလှုပ်ပေးမလဲ။ဒီယောဂီတို့ကမှတ်တာ။အဲ့ဒီမှာယောဂီကြည့်လိုက်လို့ကြည့်ရင်ခန္ဓာ၅ပါးအတိတ်အကြောင်းသုံးပါတွေ့လိမ့်မယ်အဝိဇ္ဇာတဏ္ဏတံပါတဲ့တဲ့အဲ့ဒါယောဂီတို့ခန္ဓာ၅ပါးတုတ်ပြတဲ့တရားခံအဲ့ဒီသုံးပါပဲခန္ဓာ၅ပါးရဲ့ဒုက္ခကိုမသိတဲ့အဝိဇ္ဇာခန္ဓာ၅ပါးကိုလိုချင်တဲ့တဏ္ဏခန္ဓာ၅ပါးအရအောင်ကုသိုလ်အကုသိုလ်လုပ်တဲ့ကံစေတနာလဲခေါ်အဲ့ဒီသုံးမျိုးကဒီခန္ဓာဖန်တီးပြတာပါဗျာဘယ်သူမှဖန်တီးပြတာမဟုတ်ဘူးဒါဆိုရှင်ဘုရားအဖေမင်းကဘယ်လိုပတ်တယ်လဲဆိုအဖေမင်းကတော့ဒါသူကဘေးကအရင်မှာပဲတဲ့အဓိကမကြပါဘူးတဲ့ဒါဆိုယောဂီတို့ဘုရင်တို့ယောဂီတို့တရေတီတဲ့အခါမှာအင်္ဂါ၃ချက်တဲ့မိခင်ဒီရာသီပန်းပွင့်တဲ့ချိန်ဖြစ်ရမယ်မိခင်နဲ့ပခင်ပျော်ပါတဲ့ချိန်လည်းဖြစ်ရမယ်အဲ့ဒီချိန်မှာဒီမိခင်ဝမ်းထဲမှာတရေတီမဲ့တရေသားဟိုဝါကသုတေစေတေစေကလည်းဖြစ်ရမယ်အဲ့ဒီသုံးချက်နဲ့ညီမရုပ်တို့ပရိလန်းပြပါတယ်။ဒီတော့သုဒ္ဓရောဂိညာကြီးမိခင်ဘလို့ပဲယာတိပံမုံပင်ဖခင်နဲ့ဘလို့ပဲပျော်ပါပျော်ပါတဲ့။ဒီမိခင်ရဲ့ဝမ်းထဲမှာတရေတီမဲ့တရေသားလေးကဟိုဝါကသုတေချင်းတေချင်းမရှိရုပ်တို့ဘလို့မှတရေမဖြစ်ပါဘူးဟုတ်လားယောဂီတို့။အဓိကကံပါပဲတဲ့။အဲ့ဒီကံတော့ကအဝိဇ္ဇာတဏ္ဍာကခြံထားတာပေါ့။ဒါယောဂီတို့လူလောကအနေနဲ့ဆိုတော့ဒါကယောဂီတို့မမြင်ရတော့ထားတော့ဒါတော့ရှင်ဘုရားအရှင်မြတ်ပြောတဲ့ကံဆိုတာလည်းမမြင်ရဘူး။ကျန်တဲ့ကုကသင်ကြတဲ့ယောဂီတို့တခြားပုံတွေကြကြအောင်ဆို။တန်းယောဂီတို့မြတ်စွာဘုရားကိုကိုဝင်းကြီးပြပြီးတော့ဆွဆွတဲ့စိန်သမာနာကြားဖို့တယ်မို့။ယောဂီတို့သူ့မှာအမေနဲ့ဖေမရှိဘူး။သူကလေမကြီးပင်ရနဲ့မွေးလာ။မကြီးပင်ကွာကြလူဖြစ်လာတာ။တန်းယောဂီတို့အဖေနဲ့မရှိသေးရဲ့။ဒီရောက်တာကြောင့်ယောဂီတို့အဖေနဲ့အမေလုတ်ပေးခြင်းမဟုတ်အဝိဇ္ဇာဒနာကံလုတ်ပေးတာမတွေ့ကြဘူးလား။ဒါတော့အားမို့ကြတော့တာသံသေးတစပဋိပန္နလို့ခေါ်ပါတယ်ခိစက်ညစ်ကပ်ပြီးတော့ဖြစ်တာပေါ့ဘာမှမွေးရတာမဟုတ်ဘူး။နောက်ယောဂီတို့ဝေလူဝေရီဆိုတဲ့မင်းသမီးဆိုရင်ဒါဝါးပင်မှာတည်တည်တာ။နောက်ဘဒုမဝေရီဆိုတဲ့အမျိုးသမီးဆိုရင်ဘဒုမကျောင်းမှာတည်တည်တာဘာမှဖေးမကြည့်တော့မရှိဘူး။အဝိဇ္ဇာဒနာကံလုပ်ပြီးတာဟုတ်လား။နောက်ယောဂီတို့တိတဲ့အောင်ကြတော့နတ်ပြည်သွားကြည့်။ယောဂီတို့တည်းမှာနတ်ပြည်မတည်ရဘဲနတ်ပြည်ကိုယ်ဝင်မတည်ဘူး။ဒါကြပါဆိုပြဟောနတ်သားနဲ့ပြီးဖြစ်မယ်ဆိုလို့ရှိရင်မိမိတို့မိဘဖြစ်မယ်နတ်သားနတ်သမီးရဲ့ရင်ခွင်အနီးနားမှာယောဂီတို့နတ်သားဆိုရင်ဆက်ကြောင်းအသက်20ရွယ်ဘွားကနေဖြစ်သွားနတ်သမီးဆိုရင်ဆက်ကြောင်းနေရဘွားကနေဖြစ်တယ်ကဲယောဂီတို့ဗတိတီသေးရလားဆိုတော့မတည်ဘူးအဲ့တော့အဲ့နတ်သားနတ်သမီးအောင်ယောဂီဘယ်သူလုပ်ကြလဲဆိုရင်အဝိဇ္ဇာဒနာကံလုပ်ပေးတာပဲဘယ်သူလုပ်ပေးလို့ ဆိုသူတို့ရဲ့ယောဂီများနတ်ပြည်အောင်လဲအဝိဇ္ဇာရဏကံနဲ့လူပြည်အောင်ရောယမားဖြစ်အောင်ရောအဘယ်ဘုံသားဖြစ်အောင်ရောဒါဝယုတ်တို့သူတို့လုပ်ပေးနေတယ်ယုတ်တို့အဲ့လိုအမြင်ရှင်းသွားတာကိုယုတ်တို့ဒါသိစရာပရိက္ခဏခေါ်တာဩလက်ဆံပတ်တော့ငါတို့ဒီယုတ်ခန္ဓာနာမ်ခန္ဓာအားလုံးကိုခန္ဓာဒုက္ခမသိတဲ့အဝိဇ္ဇာခန္ဓာလူချင်းနဲ့တဏှာခန္ဓာရောက်ဒုစရတဲ့ကုသိုလ်စေရနာဒီဝိဇာရဏကံသုံးပါးကြောင့်ခန္ဓာကြီးဖြစ်လာတာပဲဘယ်သူမှဖန်တီးပေတာမဟုတ်ပါလားယောဂီများကြီးဉာဏ်နဲ့သိခြင်းလေးနဲ့ပြည့်ပြည့်သားသားယုံကြည်ကြည်လက်ခံသွားတာကိုသိသွားတာကိုသိစရာပရိက္ခဉာဏ်ပါတဲ့တော့ဘုရားယောဂီတို့ရှင်းမသွားဘူးလားအဲယောဂီတို့ဖြေတန်းယောဂီတွေကခုလူ့ဘခန္ဓာ၅ပါးဘယ်သူလုပ်ပေတာတော့အဝိဇာတဏကံဒီနေ့မှာယောဂီတို့ကုသိုလ်စဉ်တွေမဖြေနိုင်မင်းနဲ့အဲ့လိုသုလသောတာပန်အဆင့်ရှိတဲ့ပုဂ္ဂိုလ်သာဖြေနိုင်တဲ့မေကွန်းလေးတစ်ခုမေးကြည့်ရအောင်အဲ့ဒါယောဂီတို့ရေဒီမေကွန်းကိုတကယ်အဘိဓမ္မာဆရာကြီးတယောက်ပေါ့ရန်ကုန်မှာအဘိဓမ္မာပြနေတဲ့ဆရာကြီးတယောက်ကဘုရားရဲ့ဒီပုဂ္ဂိုလ်ဥပဒနာသင်္นานသားလေးတယောက်ကိုမေးတာအဲ့ဒီနဲ့ပုဂ္ဂိုလ်ကပေါ့တော်တော်လားဒီတော့ဦးဇင်းတို့ဒီဆရာကြီးကလည်းဒီပုဂ္ဂိုလ်ဥပဒနာသင်္นานကိုပုဂ္ဂိုလ်မှာပြနေတယ်နှစ်ပေါင်းယောဂီတို့55နှစ်ကျော်သွားပြီလွတ်လည်ရင်မရခင်အစာပြနေတယ်ကိုယ်ကကြာရင်မရှိတော့ပါဘူးသုံးတာပဲ25နှစ်လောက်ရှိပါတော့ဘဲမှလည်းတော့မတွားကြဘူးပဲဘုဟုမြေတမျိုးတည်းပဲကြာပြီဒါကွေးလေးကြံကလေးဦးဇင်းတို့မှနားတာအဲ့တော့သူလေးကြီးတယောက်ရန်ကုန်ရောက်သွားရောပြီလို့ရောက်သွားတော့ဘဟုဝိပဿနာသင်တဲ့အကြောင်းကိုလည်းရန်ကုန်ဘက်ကတရားကြီးကကြားဘူးတော့တို့တို့ကြည့်နော်မေးရတယ်တို့ကြည့်ဒီလူတွေတော့ဒီလူဟာဘာမှစာမတက်ဘူးတော်လာတယောက်ဆိုတော့ဒီဝိပဿနာသင်တဲ့အမြဲတမ်းနားကြအောင်အဲ့တော့မောင်ရင်ပဲရတယ်ကျွန်တော်ဘခုတ်ကူရပါဟာဘခုတ်ကူဆိုရင်ဘခုတ်ဥပဒနာသင်္นานတက်ဘူးလားတက်ဘူးတယ်ငါဘူးပါလေအေးမင်းတို့ဘခုတ်ဥပဒနာသင်္นานနာမည်ကြီးတယ်ကွာငါမေးမယ်အဲ့ဒီတည်းမှာဆရာကြီးကပြန်ကောတိုင်းမေးပါတယ်ကျွန်တော်သိသလားတော့ဖြေမှာပါတယ်ကျွန်တော်တို့ဆရာသင်္นานကျွန်တော်ညံနေပြည့်သလားအေးဒီလိုကွာတယ်မင်းဖြေစမ်းတယ်ခန္ဓာ၅ပါးဟာမြဲသလားမမြဲဘူးလားဒီလိုမေးလိုက်ယောဂီတို့ဘလို့ဖြေမှာအေးယောဂီတို့ဒါကတော့ဗုဒ္ဓဘာသာနဲ့မိဘဖြေနေတယ်ဟုတ်တယ်မဟုတ်လားဟောဆိုအနေစာဒုက္ခနဲ့တက်ကအမြဲတမ်းမသိတာဟုတ်ပြသိတာမသိတာအပါသာဒီလိုစိတ်နေတာဒီတော့မမြဲဘူးလို့ဖြေယောဂီတို့ဟိုကဒီမေခွန်းအတိကမေးတယ်မဟုတ်ဘူးဒါခင်းလိုက်တဲ့မေခွန်းဟုတ်လားဒီလိုဆက်မေးတယ်အေးဟုတ်ပြီတဲ့ငါသိတင်တာဒီအဖြစ်မဟုတ်သေးဘူးကွာအဲ့ဒီခန္ဓာ၅ပါးဟာဘာအကြောင်းမမြဲရတာလဲအဲ့လိုဆက်မေးတယ်ဒါယောဂီတို့ဒီမေခွန်းညာဖက်မသွားဘူးဖက်သွားယောဂီတို့ဖက်သွားပြီဒါယောဂီတို့ငါတွေးနေယောဂီများမသိတဲ့ပုံဒီလိုမရတော့ကျတော့ငါတွေနဲ့သိတဲ့ပုံကြဖြည့်ခုကျတော့အဲ့တော့ဒါလေးဖြည့်လိုက်မယ်ဆရာကြီးတဲ့ကျွန်တော်သိတယ်လို့ဖြည့်ရတယ်ဖြည့်ပါတယ်မင်းသိလို့ဖြည့်ဆရာကြီးတဲ့ကျွန်တော်တို့အခုခန္ဓာ၅ပါးကိုဖြည့်အောင်လုပ်ပေးတဲ့တရားခံကအဝိဇ္ဇာတဏ္ဍံ၃ပါးပါအစိတ်အကြောင်းပေါ့ပြည့်စုံပါအကြောင်းကတော့ဒါကိုကျွန်တော်အာဟာရဖတ်တာဉာဏ်ရုပ်အဲ့တော့ဆရာကြီးခင်ဗျာတဲ့ဒီခန္ဓာဖြည့်အောင်လုပ်ပေးတဲ့အဝိဇ္ဇာတဏ္ဍာကဆိုတာနံတရားတွေပါတဲ့အဝိဇ္ဇာဆိုတာဟာခန္ဓာဒုက္ခမသိတဲ့မောဟစိတ္တိကိုရပါတယ်ခန္ဓာလိုခြင်းနဲ့တဏ္ဍာဆိုတာလောဘစိတ္တိပြောတာပါဒီလူခန္ဓာရအောင်ကုသိုလ်ပြုတာကိုတော့စေတနာလို့ခေါ်တယ်စေတနာစိတ္တိရပါတယ်ဒီလိုဆရာကြီးခင်ဗျားတဲ့ဟောဒီနံတရားမှန်တယ်များတစ္ဆက်ကမှာအရင်မောဒေတတိန်ပြည့်နေတာပါသူတို့ကမမြဲပါဘူးအဲ့တော့မမြဲတဲ့အဝိဇ္ဇာတဏ္ဍာကံကခံပြီးပြတဲ့ဒီခန္ဓာ၅ပါးဘယ်လိုမြဲတော့မှာလဲဆရာကြီးအယောဂုရှင်းမသွားဘူး။အဲကြောင့်ဆရာကြီးခင်ဗျားတဲ့ဒီခန္ဓာ၅ပါးဖြစ်အောင်လုပ်ပြလိုက်တဲ့အဝိဇ္ဇာတဏ္ဏကံဆိုတဲ့မိခင်ကြီးကိုယ်တိုင်ကအဝိဇ္ဇာတဏ္ဏကံကိုယ်တိုင်ကမမြဲတဲ့တရားဖြစ်လို့ဟောဒီခန္ဓာ၅ပါးလည်းမမြဲပါဘူး။ကံယောဂုတို့မကောင်းဘူးလား။ဒီရယောဂုတို့ကအဆင်မြင်ပါပြီနော်။ဒါယောဂုတို့ကသိသွားပြီ။ဩဟုတ်တာပေါ့။ခန္ဓာ၅ပါးဘယ်မြဲပြီတော့သူ့လုပ်ပြီးတဲ့တရားကိုယ်တိုင်ယောဂုများမြဲရလား။အိုးအမြဲတမ်းပြည့်နေတာဟုတ်လား။ပြီးတော့အမြဲတမ်းပြည့်နေတဲ့တရားသုံးပါးကလုတ်ပြီးတယ်ခန္ဓာရုံဘယ်မှာလိုက်လို့မြဲတယ်မလို့အမြဲတမ်းပြတ်ပြတ်တာပါဘောအပြည့်မိခင်ရမွေးတဲ့သာသမီရောကအပြည့်ပင်မွေးတယ်ပေါ့နော်ဒီသဘောလေးပဲအဲဒါယောဂီတို့အဲ့ဒီဟာကိုအသေးစိတ်သွားကြရအောင်အဲ့ဒီပြည့်စရာပရိက္ခဏညာအကွက်လေးကြည့်ပါယောဂီတို့ကြည့်တော့ယောဂီညာကြီးပထမဆုံးအကြောင်းမှာယူဘက်ခန္ဓာလို့ရေးမထားဘူးလားအေးနောက်ဟိုဘက်ကိုယောဂီမှသွားတော့အတိတ်အကြောင်းအောက်မှာအဝိဇ္ဇာတဏ္ဍာကံလို့ရေးမထားဘူးလားအေးအဲနောက်တော့ရောက်ရမှတရားပိဿုပံအကြောင်းမှာကြတော့အာဟာရလို့ရေးမထားဘူးလားတော့ယောဂီတို့ခန္ဓာတစ်ပါးစီရဲ့အကြောင်းတွေကိုပေါ်မှာနော်အဲ့တော့ယောဂီများအဲ့ဒီအကြောင်းလေးကြည့်ပြီးတော့လိုက်ဆိုသမ်းမှာ ယူပတ်ခန္ဓာဘာကြောင့်ဖြစ်အတေအကြောင်းပိစုပန်အကြောင်းနှစ်ပါးကြောင့်ဖြစ်အတေအကြောင်းကဘယ်သူတွေလဲအဝိဇ္ဇာတဏ္ဍာကံပိစုပန်အကြောင်းကဘယ်သူတွေလဲအာဟာရဟောယောဂီတို့ဒါတပါးစီအတိတ်ကြောင့်ပြဿနာကြောင့်ခွဲလိုက်တာပေါ့ဒီတော့ယောဂီတို့ဖြေစံယူဘခန္ဓာချင်းချင်းရဲ့အတိတ်ကြောင့်ဟာမဘူးပါလေအဝိဇ္ဇာတဏ္ဍာဆံဒီယောဂီတို့အတိတ်ကြောင့်ဟာယောဂညာခန္ဓာ၅ပါးအပေါ်အတူတူကြည့်ပါဟုတ်လားခန္ဓာ၅ပါးလုံးအဝိဇ္ဇာတဏ္ဍာကံကြောင့်ကြည့်ပဲအတိတ်ကြောင့်ကိုတော့မျက်စိမိတာကြည့်အတူတူပဲမလွဲဘူးဒါလို့ပြဿနာကြောင့်ကြတော့ကွာသွားလိမ့်မယ်ဟောယောဂီတို့ယူဘခန္ဓာချင်းချင်းရဲ့ယခုပြဿနာကြောင့်ကပါတဲ့တော့ဩယောဂီတို့ဒီယုတ်ခန္ဓာယောဂီများကြီးဖြစ်ဖို့အတွက်ဆက်ကြည့်ဖို့ယောဂီတို့အာဟာရတွေမစားရဘူးလားဒါကြောင့်ယောဂီများဟောဒီယူဘခန္ဓာယုတ်တရားကြီးဖြစ်ခြင်းရဲ့အတိတ်အကြောင်းကတော့အဝိဇ္ဇာတဏ္ဍာံနဲ့ဤသို့ပါအကြောင်းကဘာလို့ပါလဲအာဟာရအာဟာရဒါကြောင့်ယောဂီဟောဒီအကြောင်း၄ပါးအကြောင်းယူဘခန္ဓာကြီးလာဖြစ်တယ်ဟုတ်လားဘယ်သူမှဖန်တီးပေးတာမဟုတ်ဒါကြောင့်ယူဘခန္ဓာဒီဘုသူကြောင့်ဖြစ်တယ်လေဆိုရင်အတိတ်အကြောင်းပြုစုပံအကြောင်းနှစ်ပါးကြောင့်ဖြစ်တယ်အတိတ်အကြောင်းကတော့ဘာတွေတော့အဝိဇ္ဇာတဏ္ဍာကံပြုစုပံအကြောင်းကတော့အေးယောဂီများအဲ့ဒါဟာယူဘခန္ဓာဖြစ်ခြင်းရဲ့ဟုတ်လားအကြောင်း၃ပါးသိနေသွားဘူးလားအကြောင်း၂ပါးပေါ့နော်အတိတ်အကြောင်းက၃ပါးပြုစုပံအကြောင်း၁ပါးနောက်ယောဂီတို့အောက်ကဝေဒနာခန္ဓာ၊သင်ညက်ခန္ဓာ၊သင်္ခါရခန္ဓာ၃ပါးကယောဂီတို့ပိစုပန်အကြောင်းရင်တူတယ်ဖတ်တာလို့ရေးမထားဘူး။ဒါကြောင့်မို့လို့သူတို့သုံးပါးကြတော့တွဲပြီးတော့ဆိုရအောင်။နော်။ကဲဆိုကြ။ဝေဒနာခန္ဓာပါကြောင်းဖြင့်သင်ညက်ခန္ဓာပါကြောင်းဖြင့်သင်္ခါရခန္ဓာပါကြောင်းဖြင့်အတေအကြောင်းပိစုပန်အကြောင်းနှစ်ပါးကြောင့်ဖြစ်အတေအကြောင်းကဘသူတွေလဲအဝိဇ္ဇာတဏ္ဍာကံပိစုပန်အကြောင်းကဘသူတွေလဲဖတ်တာဟောယောဂီတို့အဲ့ဒီခန္ဓာသတိတိတ်ခန္ဓာသုံးပါးကြတော့အတိတ်အကြောင်းကဘုသူကြောင့်တော့အဝိဇ္ဇာတဏ္ဍာကံပြစ္ဆုတ်ပံအကြောင်းကဖတ်တာဟုတ်လားယောဂီတို့အဲ့ဒါယောဂီတို့ပြီးတော့အကျေသွားမယ်နော်ပြီးတော့ယောဂီတို့အဲ့ဒီကောင်ကနည်းနည်းအကျေချက်မှဆိုတော့အောက်ဆုံးကောင်နည်းနည်းသွားကြရအောင်ဒီမှာအဲ့ဒီဟာအကျေပြန်ချက်မယ်ပေါ့ခံယောဂီများကြီးဟောတာအချင်းကစိတ်သွားပြီနော်မနေ့ကငါမှကျန်တာစိတ်အောင်ဟုတ်လားဒါကြောင့်ယောဂီများအလုံးတို့သည်ဟောဒီလူဘဝခန္ဓာ၅ပါးကြီးကိုဘယ်သူကမှဖန်တီးတာမဟုတ်အဝိဇ္ဇာတဏ္ဍာကံဆိုတဲ့အကြောင်းတရားကဖန်တီးတာဟူ၍ဉာဏ်မှတတ်ဝင်သင်ရှားပြီးတော့မဲ့ဖို့ကိုရအောင်အထုတဲ့သူတော်ကောင်းကြီးများမုတ်ချမသွေဖြစ်ကြပါစေကုန်တည်း